Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တံမြန်မာပိုင်းအစီအစဉ်ကနေ2016ခုနှစ်စက်တင်ဘာ5ရက်နေ့တင်လင်းလာနေမနေ့ဖက်အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ American ပြည်တော်စုမြို့တော် Washington DC ကနေတက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းလိုမီတာ30-40 49ရုပ်ကနေဖမ်းယူနားဆင်နိုင်ကြပါလိမ့်ခင်ဗျာ။ကျွန်တော်ဆံမိုးပြီပါခင်ဗျာ။အခုမနေ့ဖက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
။မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုမတ်ခွာညွန်နဲ့အတူကြီးညာပေးမှာပါစီးရီးယားပြစ်ခတ်ရစဲရေသဘောတူညီမှုတစ်ခုအပြီးသက်ရေးဆွဲနိုင်အောင်အတွက်အမေရိကန်နဲ့ရုရှားတို့ကြိုးစားနေကြပါတယ်တူရကီနိုင်ငံမှာဇူလိုင်လတုန်းကဖြစ်ပွားတဲ့မအောင်မြင်တဲ့အာဏာသိမ်းမှုကပါဝင်သူတွေကိုဥရေရအရေးယူနိုင်အောင်အကူအညီပေးမယ်လို့အမေရိကန်သမ္မတကတူရကီသမ္မတကိုကတိပေးခဲ့ပါတယ်ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဥက္ကဋ္ဌဖြစ်တဲ့ဆောင်ရွက်မဲ့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းမစ္စတာကိုဖီအာနာဟာဒီကနေ့မနက်မှာဒေါန်ဆန်းစုကြည်နဲ့တွေ့ဆုံမှုရှိပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါဦးဆောင်မဝင
်ဟုတ်ကဲ့ကောင်းပါပြီခင်ဗျာအခုမနက်ခင်းနားဆင်ကြရမယ့်အစီအစဉ်တွေမှာဆိုရင်တော့
ကျမတို့ကြတော့တော့ဒီနင်းတို့နေတဲ့နေရာကတဲ့စီမံကိန်းနေရာဖြစ်သွားပြီတဲ့မင်းတို့နေနေနေရမှာအဲ့ရေအိုင်ပေါ့နော်စီမံကိန်းလုပ်လိုက
်ပြီးချင်းပြည်နယ်မစ်ဆုံဒေသကဒေသခံတို့ရဲ့ပြောစကားဖြစ်ပါတယ်မြမရေးရဆွေးနွေးကအစီအစဉ်မှာအပြည့်အစုံကိုနားဆင်ကြဖို့ရှိပါတယ်။ဒါအပြင်သတင်းတော်တပုတ်ကိုတင်ဆက်ပေးမှာဖြစ်တဲ့အပြင်မြမပြည်ကပိဇာကန္ဓဒေသစီယာဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးတက်ချက်ကဘာတလွှားထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မတ်ခွာညိုတို့ကပြောပြပေးကြပါမှာပါခင်ဗျာ။
စစ်တမ်းခံရတဲ့စီးရီးယားနိုင်ငံတည်းလူသားချင်းစာနာမှုအထောက်အကူတွေပို့ပြီးပို့ပေးနိုင်မဲ့စီးရီးယားအဖြစ်ခတ်ရစေးသဘောတူညီမှုတစ်ခုကိုအပိသက်ရေးဆွဲနိုင်အောင်အမေရိကန်နဲ့ရုရှားတို့ကြိုးစားနေကြကြမှာပဲအခုတရုတ်နိုင်ငံဟန်ဂျိုးဒေသမှာကျင်းပတဲ့ G20 ထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့အတွက်ခေါင်းဆောင်နှစ်ဦးစလုံးရောက်နေကြပါပြီ။နှစ်နိုင်ငံချားမှာသဘောတူညီမှုရဖို့အတွက်နှီးလာတဲ့ပုံတွေ့ရပေမဲ့အဓိကအတားအဆီးတွေကတော့ရှိနေသေးပါ။အမေရိကန်သမ္မတဘဲရက်အိုဘားမားနဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဟာ G20 ထိပ်သီးအစည်းအဝေးမှာတရားဝင်မဟုတ်တဲ့ဘေးထွက်အစည်းအဝေးတစ်ခုပြုလုပ်နိုင်မယ့်အခွင့်အရေးရဖို့အတွက်မျှော်လင့်နေကြပေမဲ့အခုထိတော့ဘာမှစီစဉ်တာမျိုးမတွေ့ရသေးပါဘူး။အမေရိကန်နဲ့ရုရှားနှစ်နိုင်ငံချားမှာသဘောထားကွဲပြားမှုကကြီးမားနေဆဲဖြစ်ပေမဲ့စီးရီးယားငြိမ်းချမ်းရေးဖို့အတွက်လိုအပ်တဲ့လုပ်ငန်းစဉ်တွေအတွက်တော့နှစ်ဖက်စလုံးကထောက်ခံကြောင်းသမ္မတအိုဘားမားကပြောကြားခဲ့တယ်လို့အမေရိကန်နိုင်ငံချားရေးဌာနအရာရှိသူကလည်းနှစ်နိုင်ငံစလုံးသဘောတူနိုင်မယ်လို့အမေရိကန်ဘက်ကတွက်ထားတဲ့ကိစ္စတချို့ကိုရုရှားကနေလက်ရောမယ်လို့ထင်ကြောင်းပြောကြားခဲ့ပါတယ်။စီးရီးယားပြဿနာဟာနိုင်ငံရေးနည်းလမ်းနဲ့သာဖြေရှင်းလို့ရနိုင်မယ်လို့ရုရှားသမ္မတပူတင်ကလည်းပြောကြားခဲ့တာဖြစ်ပါတယ်။ရုရှားကစီးရီးယားသမ္မတဘက်ရှာ el assad ကိုထောက်ခံပံ့ပိုးပေးနေပေမဲ့အမေရိကန်ကတော့ assad အစိုးရကိုတိုက်ခိုက်နေတဲ့အယူအဆသိပ်မပြင်းထန်တဲ့အတိုက်ခံတွေနဲ့လက်တွဲပြီးဆောင်ရွက်နေတာပါ။သဘောထားချင်းမတိုက်ဆိုင်ပေမဲ့လည်းအကြမ်းဖက်မှုတွေလျော့သွားပြီးလူသားချင်းစာနာမှုဆန်ရံပြဿနာတွေပါလျော့ပါစေဖို့ရုရှားဘက်ကမပါရင်နောက်တစ်ဆင့်တက်ဖို့အတွက်ခက်ခဲမယ်လို့သမ္မတအိုဘားမားကပြောကြားခဲ့ပါတယ်။အမေရိကန်နိုင်ငံဝန်ကြီး John Kerry ကတော့ရုရှားနိုင်ငံခြားရေးဝန်ကြီး Sergey Lavrov နဲ့တနင်္ဂနွေနေ့မှာတွေ့ဆုံပြီးတနင်္လာနေ့မှာလည်းထပ်မံတွေ့ဆုံဖို့စီစဉ်ထားပါတယ်
အမေရိကန်သမ္မတလောက်နှစ်ဦးမျက်နှာချင်းဆိုင်စကားဆစ်ထိုးကြဖို့သတင်းသုံးပတ်ပဲလိုတော့တဲ့အချိန်မှာလူလူစစ်တမ်းတွေမှာတော့ Republican သမ္မတလောက် Donald Trump ဟာ Democratic Party သမ္မတလောက် Hillary Clinton နဲ့ရမှတ်ချင်းအလွန်နီးကပ်လာနေပါတယ်ပြီးခဲ့တဲ့သတင်းပတ်တွေထိကောက်ယူထားတဲ့လူလူစစ်တမ်းအများပြားမှာပထမအချိန်သမ္မတရွေးကောက်ပွဲဝင်တဲ့အင်ချမ်းမြေလုပ်ငန်းပိုင်ရှင်တထေ Trump ထက်နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton ကမဲထက်ဝက်အကွာလောက်နဲ့ရှေ့ကပြေးနေတာပါနိုဝင်ဘာလ၈ရက်ရွေးကောက်ပွဲမှာအဓိကအဆုံးဖြတ်ပေးနိုင်ခြေရှိတဲ့အဓိကပြည်နယ်ကြီးတွေမှာ Hillary ကနှာတစ်ဖြာအသာနဲ့လူလူစစ်တမ်းတွေအရရှေ့ကပြေးနေပေမဲ့ပြီးခဲ့တဲ့သတင်းပတ်တွေထိ Hillary Clinton အသာစီးရနေတဲ့ထက်ကတဝက်လောက်400ခန့်နှုံဒါမှမဟုတ်အဲ့ဒီလောက်နီနီကို Donald Trump ကပြန်ပြီးရလာတာဖြစ်ပါတယ်။ Hillary Clinton ဟာလာမယ့် January လတဲ့သမ္မတ Obama နေရာကိုဆက်ခံမဲ့ American ရဲ့45ရောင်မြောင်နဲ့ပထမဆုံးအမျိုးသမီးသမ္မတဖြစ်လာလိမ့်မယ်လို့ American နိုင်ငံရေးလှစ်လာအကဲခတ်သူအများပြားကခန့်မှန်းထားပါတယ်။ဒါပေမဲ့ဒီလိုဖြစ်လာမယ်ဆိုတဲ့တွက်ဆချက်တွေနဲ့ပတ်သက်လို့ဒီရက်ပိုင်းမှာအကဲခတ်တွေဘက်ကနည်းနည်းလျှော့ပေါ့ပြောဆိုလာနေကြပါတယ်။ရွေးကောက်ပွဲနဲ့ပတ်သက်လို့မရေရာမှုတွေရှိနေချိန်မှာပဲဒီကနေ့တနင်္လာနေ့ဟာ American အလုပ်သမားနေ့ကျင်းပချိန်နဲ့တိုက်ဆိုင်နေပြီးအစိုးရရုံးပိတ်ရက်လည်းဖြစ်တာကြောင့်မိသားစုအများပြားကတော့ຫນွေရာသီအလတ်ရဲ့ကုန်ဆုံးနာကလေးတွေကြောင်းအပ်တာတွေကိုပို့ပြီးတော့အာရုံစိုက်နေနိုင်ပါတယ်။လေးနှစ်တစ်ချိန်ကျင်းပတဲ့ American သမ္မတရွေးပွဲမှာသမ္မတလောင်းချင်းချင်းစကားဆစ်ထိုးဖို့၃ချိန်စီစဉ်ထားပြီးစက်တင်ဘာလ26ရက်နေ့မှာပထမဆုံးချိန်စကားဆစ်ထိုးပွဲစတင်မှာဖြစ်ပါတယ်။
တူရကီနိုင်ငံမှာဇွန်လလတုန်းကဖြစ်ပွားခဲ့တဲ့မအောင်မြင်တဲ့အာဏာသိမ်းမှုမှာပါဝင်လှုပ်ဆောင်နေသူတွေကိုတရားဥပဒေအရအရေးယူနိုင်အောင်အမေရိကန်ဘက်ကအကူအညီပေးမှာဖြစ်ကြောင်းအမေရိကန်သမ္မတဘရက်အိုဘားမားကတူရကီသမ္မတရီဆက်ဖ်တယ်ယပ်အာဒိုဝန်ကိုတနင်္ဂနွေနေ့မှာထပ်လောင်းအတည်ပြုပြောကြားလိုက်ပါတယ်။ဒါပေမဲ့ဒီအာဏာသိမ်းမှုအတွက်တူရကီအစိုးရကအပြစ်တင်နေတဲ့အမေရိကန်နိုင်ငံမှာနေထိုင်သူမွတ်စလင်တရားဟောဆရာကိုပြန်ပြီးပို့ပေးဖို့အတွက်တောင်းဆိုမှုတွေကိုတော့ရပ်ဆိုင်းဖို့ပြောကြားခဲ့တာပါ။တရုတ်နိုင်ငံဟန်ကျိုးမှာကျင်းပတဲ့ G20 ထိပ်သီးအစည်းအဝေးတက်ရောက်ဖို့ရောက်နေတဲ့တူရကီသမ္မတကိုအမေရိကန်သမ္မတကဘေးပန်းအစည်းအဝေးမှာအခုလိုပြောကြားလိုက်တာဖြစ်ပါတယ်။အသက်85နှစ်ရှိပြီဖြစ်တဲ့မွတ်စလင်တရားဟောဆရာဖတ်တူလာဂူလင်ဟာ1996ခုနှစ်ခရဲကတူရကီကနေထွက်ပြေးလာပြီးအမေရိကန်အရှေ့ပိုင်းပင်ဆယ်ဗေးနီးယားပြည်နယ်မှာနေထိုင်တာဖြစ်ပါတယ်။သူဟာဒီအာဏာသိမ်းမှုကိုကြိုးကင်မှုဖြစ်နေတူရကီအစိုးရကပြောကြားနေပေမဲ့သူကတော့ဘာမှပါဝင်ပတ်သက်ခြင်းမရှိဘူးလို့ညင်းဆိုပါတယ်။ဂူလင်ကိုတူရကီကိုပြန်ပြီးပို့ဖို့အတွက်တူရကီအစိုးရကပန်ကြားခဲ့ပေမဲ့သူဟာအာဒဝန်အစိုးရကိုဖြုတ်ချဖို့အတွက်စ조사မှုနဲ့ဆက်နွယ်နေတဲ့တက်တဲ့အထောက်အထားတစုံတရာကိုတူရကီအစိုးရကမပြသေးပဲအရင်တော့ကသူလှုပ်ဆောင်ခဲ့တဲ့အချက်လက်တွေကိုပဲတူရကီအစိုးရကပေးနေတယ်လို့ပြောပါတယ်။အမေရိကန်တရားရေးစနစ်အရနေရင်းကိုပြန်ပြီးပို့နိုင်ဖို့အတွက်တက်တဲ့အထောက်အထားကလိုအပ်တယ်လို့လည်းပြောပါတယ်။
အာဖဂန်ဆိုရကိုတိုက်ခိုက်ရေးစစ်လက်နက်တွေထောက်ပံ့ပေးနေတာရပ်ဆိုင်းဖို့အိန္ဒိယနိုင်ငံကိုတာလီဘန်ဖွဲ့ကတောင်းဆိုလိုက်ပါတယ်။အိန္ဒိယဘက်ကဒီလိုထောက်ပံ့နေတာဟာစစ်တမ်းတင့်နေတဲ့တိုင်းပြည်မှာရန်လိုတိုက်ခိုက်မှုတွေကိုအားပေးတဲ့လို့ရဆိုတာရှင်းရှင်းလင်းလင်းပြနေတယ်လို့လည်းရှုံချလိုက်ပါတယ်။အိန္ဒိယနဲ့အာဖဂန်နစ္စတန်တို့ရဲ့စစ်ရေးအရပူးပေါင်းဆောင်ရွက်မှုကြီးထွားလာနေတာကိုပထမဆုံးချိန်ဖြစ်လူသိရှင်ကြားတုံ့ပြန်တာမှာအာဖဂန်ပြည်သူတွေကိုတတ်ဖြတ်ဖို့လူနေအိမ်တွေကိုရောအရက်သားတွေနဲ့တက်ဆိုင်တဲ့အခြေခံအဆောက်အဦတွေကိုပါဖျက်ဆီးဖို့အိန္ဒိယလေရင်တွေနဲ့စစ်လက်နက်တွေကိုအသုံးပြုနေတဲ့အကြောင်းအစ္စလာမစ်စစ်သွေးကြွအဖွဲ့ကပြောဆိုဆွဲထားတာပါ။တာလီဘန်အစ္စလာမစ်နိုင်ငံကအခုလိုပြုမှုဆောင်ရွက်ချက်တွေကိုအပြင်းထန်ဆုံးရှုတ်ချလိုက်တယ်လို့တနင်္ဂနွေနေ့ကထုတ်ပြန်တဲ့ကြေညာချက်မှာတာလီဘန်ပြောခွင့်ရသူဇာဘိုင်ဟူလာမူဂျာဟစ်ကပြောထားပါတယ်တာလီဘန်အကြမ်းဖက်အုပ်စုကိုတိုက်ခိုက်နေတဲ့ကြီးတပ်ကိုကူညီပေးမဲ့ရုရှားလို့ MI-25 စစ်ရဟတ်ယာဉ်၄စီးကိုအိန္ဒိယနိုင်ငံကအာဖဂန်လေတပ်စီမကြသေးခင်ကပဲပေးပို့ခဲ့ပါတယ်ဒါအပြင်ရာပေါင်းများစွာသောအာဖဂန်စစ်သားတွေကိုလည်းနှစ်စဉ်စစ်ဖက်ဆိုင်ရာတင်နန်းတွေပို့ချပေးနေတာဖြစ်ပါတယ
် UAV ရခိုင်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 7509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တိုင်းကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဥက္ကဋ္ဌဖြစ်တဲ့ဆောင်းရွက်မဲ့ငင်းချိုင်းရဲ့ Nobel ဆုရှင်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်း Mr. Kofi Annan ဟာဒီကနေ့တင်းလာနေမနေ့7နှစ်ပြီမှာရန်ကုန်က NRCP အမျိုးသားပြန်လည်တင်ပြန်ရေးနဲ့ငင်းချိုင်းဘဝဌာနမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံဖို့ရှိပါတယ်မြန်မာနိုင်ငံကိုစနေနေ့ကရောက်ရှိလာတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်း Kofi Annan ဟာသူ့ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းရခိုင်ပြည်နယ်ကိုတွားရောက်ဖို့ရှိတယ်လို့နေပြည်တော်ကလည်းတွားရောက်ဖို့စီစဉ်ထားပါတယ်ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကို Kofi Annan Foundation တည်ထောင်သူကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်း Mr. Kofi Annan ကိုဥက္ကဋ္ဌဖြစ်ထားပြီးအတွေ့အကြုံရင့်ကျက်သူမြန်မာ6ဦးပါဝင်9ဦးနဲ့ဖွဲ့စည်းလိုက်ကြောင်းနိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဌာနကဩဂုတ်လ24ရက်နေ့စွဲနဲ့ကြေညာခဲ့တယ်လို့ Mr. Kofi Annan ကလည်းဒေါက်ဆန်းစုကြည်ရဲ့ကမ်းလှမ်းချက်ကိုလက်ခံကြောင်းနဲ့ဒီကော်မရှင်ကို September 5ရက်တနင်္လာနေ့မှာပထမဆုံးစတင်မှာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ပြောကြားခဲ့တာပါဒီကနေ့မှာ Mr. Annan ဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်ပူတွဲသတင်းစာရှင်းလင်းပွဲပြုလုပ်မှာဖြစ်တယ်လို့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့လုပ်ငန်းတွေနဲ့ပတ်သက်လို့လည်းကြေညာမှာဖြစ်ပါတယ်အင်ကန်နဲ့ဗုဒ္ဓဖူးနေတွေမှာတော့ရခိုင်ပြည်နယ်ကိုတွားရောက်ဖို့ရှိပြီးသူ့ရဲ့ရခိုင်ပြည်နယ်ခီးစဉ်အတွင်းရခိုင်ပြည်နယ်တွင်းကသက်ဆိုင်ရာအဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေနဲ့တွေ့ဆုံပြီးကော်မရှင်ရဲ့လုပ်ငန်းစဉ်တွေကိုရှင်းလင်းတင်ပြဖို့စီစဉ်ထားပါတယ်မစ္စတာအာနန်ဟာရန်ကုန်မြို့ကနေတဆင့် September 9ရက်နေ့မှာပြန်လည်ထွက်သွားမှာပါရခိုင်ပြည်နယ်တွင်းလူမှုအတိုင်းဝိုင်းနှစ်ခုကြားနှစ်နဲ့ချီတည်လာတဲ့အချက်တဲဖြစ်ရှင်းမှုနီးလန်းရှာတဲ့အနေနဲ့မြန်မာစုအဖွဲ့အစည်းလိုက်တဲ့ရခိုင်ရဲ့အကြံပေးကော်မရှင်ကသူတို့တွေးရှိချက်တွေနဲ့အကြံပေးချက်တွေကို2019ခုဒုတိယနှစ်ဝယ်မှာမြန်မာအစိုးရကိုအစီအခံတင်ပြမှာဖြစ်ပါတယ်
အိန္ဒိယမြန်မာနှစ်နိုင်ငံအစိုးရအရာရှိတွေဟာနှစ်နိုင်ငံကြားနယ်စပ်ပြဿနာတွေကိုဖြေရှင်းဖို့တနင်္လာနေ့စက်တင်ဘာလ5ရက်နေ့ကနေ9ရက်အထိဒါရာဒန်မှာတွေ့ဆုံဆွေးနွေးကြဖို့မဏိပူရတောင်တန်းဒေသ တနည်းနဲ့ပြန်ကြားရေးဌာနဗဟုထာန ICHAM အကြီးအကဲကပြောပါတယ်မြန်မာဘက်ကအိန္ဒိယနိုင်ငံချန္ဒဥကရူဒေတာတွေမှာကျူးကျော်မှုတွေရှိနေတဲ့အကြောင်း ICHAM ကဖေဖော်ဝါရီလတည်းတုန်းမှာအစီရင်ခံစာတင်ခဲ့တာဖြစ်ပြီးနှစ်နိုင်ငံနယ်စပ်ကြောက်တိုင်နေရာကနေမဏိပူရာဒေတာအတွင်းတမိုင်လောက်ထိကျူးကျော်နေကြောင်းလည်းပြောပါတယ်ဒီလိုကျူးကျော်နေမှုကိုဗဟုအစိုးရကိုတည်တည်ချာချာတင်ပြပြီးပြည်နယ်ဆိုရကအဖြေရှာပေးဖို့လဲတိုက်တွန်းခဲ့သလိုမြန်မာဘက်ကတာဝန်ရှိသူတွေနဲ့တွေ့ဆုံတဲ့အခါဒီပြဿနာကိုတင်ပြပေးဖို့ပါအိန္ဒိယပြည်ထရေးဝန်ကြီးဌာနကို ICHAM ကပန်ကြားခဲ့ပါတယ်။ဒါပြင်အိန္ဒိယမြန်မာနှစ်နိုင်ငံကြားနယ်စပ်စည်းရုံးကာယံဖို့ဆွေးနွေးတဲ့အခါမှာလဲမဏိပူဒေတာကအပိုင်းကိုအရင်ဆုံးရှင်းရှင်းလင်းလင်းဖြစ်အောင်လုပ်ပေးဖို့ကိုပါတောင်းဆိုခဲ့တာပါ။မိုင်ပေါင်း1000ကျော်နဲ့နမိတ်ချင်းထိဆက်နေတဲ့အိန္ဒိယနဲ့မြန်မာနိုင်ငံကြားမှာမြမမြေပေါ်ကနေအိန္ဒိယအစိုးရကိုလက်နက်ကင်ဆန့်ကျင်နေသူတွေရှိတဲ့ပြဿနာကိုအမြန်ဖြေရှင်းနိုင်ဖို့အိန္ဒိယအစိုးရကလှူလာနေတာဖြစ်ပါတယ်။ဩဂုတ်လကုန်ပိုင်းမှာအိန္ဒိယနိုင်ငံကိုတွားရောက်ခဲ့တဲ့မြန်မာသမ္မတဦးထင်ကျော်ရဲ့ခီးစဉ်အတွင်းမှာအိန္ဒိယအစိုးရထိတ်တန့်ခေါင်းဆောင်တွေနဲ့နှစ်နိုင်ငံကြားလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စတွေအတွက်သဘောတူညီချက်ရခဲ့ကြပါတယ်
။ဟောင်ကောင်မှာ2014ဒီမိုကရေစီရဲ့လူမှုဆန္ဒပြမှုပေါ်ပေါက်ခဲ့ခြင်းကစပြီးပထမဆုံးချိန်ဖြစ်ကျင်းပတဲ့ရွေးကောက်ပွဲကိုတနင်္လာနေ့မှာပြုလုပ်ပါတယ်။အဲ့ဒီချိန်ကလွတ်လပ်ရေးတောင်းဆိုခဲ့ကြတာဖြစ်ပြီးမင်းဆန္ဒရှင်လူငယ်အဖွဲ့တွေကြားတရုတ်ဆန့်ကျင်ရေးတွေကြီးထွားနေကြတာဖြစ်ပါတယ်။ဥပဒေပြုကောင်စီအမတ်80နေရာအတွက်မဲပေးကြတာဖြစ်ပြီးဒီမိုကရေစီရေးတောင်းဆိုနေတဲ့အတက်ခံတွေကဒီကောင်စီမှာသူတို့ဘက်ကပါမယ်အမတ်အနည်းဆုံး3ပုံ2ပုံရနိုင်မှုမျှော်လင့်ပါတယ်။ဒါမှတရုတ်အစိုးရလိုလားသူတွေအတည်ပြုနိုင်မှုစူးစမ်းနေတဲ့ဥပဒေကိုဗီဒီယိုအာဏာသုံးပယ်ချနိုင်မှာဖြစ်ပါတယ်။အတက်ခံဒီမိုကရေစီရေးလှုပ်ရှားသူတွေကတရုတ်အစိုးရလိုလားတဲ့ခေါင်းဆောင်လေချွန်းရင်ကိုနှုတ်ထွက်ဖို့တောင်းဆိုဆန္ဒပြပါတယ်။
တရုတ်နိုင်ငံမှာရှိတဲ့ပန်တာဝက်ဝင်ကြီးတွေမြို့တုံးပြက်ွက်မဲ့အန်ဒီယမရှိတော့ဘူးလို့တဘာဝပတ်ဝန်းကျင်ကိုချစ်မြတ်နိုးသူများရဲ့နိုင်ငံတကာသမဂ္ဂအဖွဲ့ကတနင်္ဂနွေနေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ
်ထိတန်းရောက်နိုင်ငံတကာသတင်းတွေကိုဒေါ်ခင်မျိုးတက်နဲ့မခေါညိုတို့ပြောပြသွားကြတာဖြစ်ပါတယ်ခင်ဗျာအခုရင်ဆုံးတော့မြန်မာရေးရာဆွေးနွေးခန်းအစီအစဉ်ကိုမတင်ဆက်ခင်မှာနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ပြပေးပါမယ်ကမ္ဘာတလွှားအသက်16နှစ်နဲ့35နှစ်ကြာလူငယ်တွေဖြစ်ကြတဲ့မိုင်လနီယန်စတူဒီယိုကောက်ယူထားတဲ့စစ်တမ်းတွေအရသူတို့ဟာကမ္ဘာကြီးကိုသတိထားအကောင်းမြင်ကြတယ်လို့တိတိကျကျဖြစ်ထွန်းတိုးတက်မှုတွေရှိလာနေတဲ့ခေတ်စနစ်ရဲ့စံတန်ဘိုးတွေကိုလည်းလက်ခံလာတာတွေ့ရပါတယ်။1980ခုနှစ်ကနေ2000ပြည့်နှစ်အစောပိုင်းကာလကြာမွေးဖွားသူတွေကို millennials ဆိုသတ်မှတ်ထားတာဖြစ်တယ်လို့ဝိုင်းမျိုးဆက်လို့လည်းခေါ်ပါတယ်။ကမ္ဘာစီးပွားရေးဖိုရမ်ကနေအဲ့ဒီလူငယ်တွေရဲ့အတွေးအမြင်တွေကိုကြောက်ယူထားတဲ့ကမ္ဘာလူငယ်များဆိုင်ရာနှစ်ပတ်တဲ့စာတမ်းကိုထုတ်ပြန်ထားတဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကနေ VOE သတင်းတောက်လီဇာရှလင်သတင်းပေးပို့ထားတာကိုမတ်တိန်ကြီးထိုက်ကပြောပြပေးမှဖြစ်ပါတယ်ခင်ဗျာ
။နိုင်ငံပေါင်း181နိုင်ငံကအသက်16နှစ်နဲ့35နှစ်ကြားလူငယ်ပေါင်း26000တို့ဘာသာစကား9မြို့နဲ့သုတေသနစစ်တမ်းမှာဖြည့်ဆို့ထားကြပါတယ်။ဖြည့်ကြားသူတွေထဲမှာအမှုဆောင်အရာရှိတွေကျောင်းသားတွေရဲတပ်ဖွဲ့ဝင်တွေချမ်းသာသူတွေနဲ့ဆင်းရဲသူတွေအပါအဝင်လူဒန်းစားအလွှာပေါင်းစုံကပါဝင်ပါတယ်အခုစစ်တမ်းကနေထွက်ပေါ်လာတဲ့ရလတ်တွေဟာကမ္ဘာတစ်လွှားကလူငယ်တွေရဲ့စိုးရိမ်ချက်တွေအလေးထားချက်တွေနဲ့အတွေးအခေါ်တွေကိုထဲထဲဝင်ဝင်ဖော်ထုတ်နိုင်ခဲ့တယ်လို့ကမ္ဘာစီးပွားရေးဖိုရမ်ကပြောဆိုထားပါတယ်ကမ္ဘာစီးပွားရေးဖိုရမ်ရဲ့လူငယ်များအစုအဖွဲ့ကတော့အာဒီယာနီဘာဘီတန်အာရှေးကဦးဆောင်တာပါကမ္ဘာကြီးမှာအခွင့်အလမ်းတွေအများအပြားရှိနေပြီးနည်းပညာတွေကအလို့အကန့်အစ်တွေဖန်တီးပေးရမှာတိတ်ကိုအရေးပါတဲ့အခန်းကဏ္ဍကပါဝင်နေတယ်ဆိုတော့လူငယ်တွေရဲ့ရှုမြင်ချက်ကိုသုတေသနရလတ်တွေမှာတွေ့ရတယ်လို့သူကပြောပါတယ်။လူငယ်တွေမှာစီးလုံးညီညွတ်တဲ့အသိစိတ်ဓာတ်နဲ့တူညီတဲ့ရည်မှန်းချက်တွေလည်းရှိကြပါတယ်။ဒေသပေါင်းစုံကလူငယ်တွေကနည်းပညာတွေကိုနှစ်သက်သဘောကျပေမဲ့သတိထားကြတယ်လို့ပြောဆိုကြတဲ့အကြောင်းလဲအာဒီယာနီဘာဘီတန်အာရှေးကပြောပါတယ်။
Although they embrace technology, it is an overwhelming percentage said that they were
ဒီပညာတွေကိုလက်ခံထားကြပြီမဲ့လို့လေအားလုံးကကိုယ်ကိုယ်ရာချက်လက်ဒီပေါက်ကြားမှာကိုစိုးရင်ကြတာဓမ္မပုံရင်လည်းအလွန်ကိုစိုးရင်နေကြတာဖြစ်ပါတယ်ခွန်ဆရာခိုင်နှုံးကျော်ကဆိုရင်ကိုယ်ကိုယ်ရာချက်လက်ဒီနဲ့ပတ်သက်ပြီးတော့စိုးရင်တာကြောင့် applications တွေကို download မလုပ်ကြဘူးလို့ပြောပါတယ
်ဒေတာပေါင်းစုံကလူငယ်တွေကတော့အစိုးရရဲ့အကြမ်းတိုက်စားမှုတွေပွင့်လင်းမြင်သာမှုမရှိတာတွေကသူတို့နိုင်ငံတွေရဲ့အကြီးမားဆုံးပြဿနာအဖြစ်ရှုမြင်ကြပါတယ်။သူတို့ခေါင်းဆောင်တွေအနေနဲ့ရိုးသားပြီးလက်တွေ့ကျကျလုပ်ကိုင်ဆောင်ရွက်ဖို့နောက်နှိမ့်ချမှုရှိပြီးပွင့်လင်းမြင်သာမှုရှိဖို့ကိုလည်းမျှော်လင့်ကြပါတယ်။ရာသီဥတုပြောင်းလဲမှုကကမ္ဘာကြီးကိုရိုက်ခတ်နေတဲ့အကြီးမားဆုံးပြဿနာအဖြစ်လူငယ်တွေရှုမြင်ကြပြီး ဒီနောက်မှာတော့ကြဲကြဲပြန့်ပြန့်ဖြစ်နေတဲ့ပြိပခါတွေဘာသာရေးပြိပခါတွေနဲ့စည်ရဲမွဲတင်မှုတို့ကိုလည်းအခက်ခဲတွေအဖြစ်ရှုမြင်ထားကြပါတယ်စစ်တမ်းသုံးသပ်သူတို့အတွက်အံ့ဩသွားစေတဲ့အချက်ကတော့အများစုကဒုက္ခသည်တွေကိုစာနာကြတာကိုတွေ့ရှိခဲ့တာပဲဖြစ်ပါတယ်စစ်တမ်းကိုဦးဆောင်သူအာဒီယာနီဘာဗီတန်အာရှေးကတော့ဖြေချသူတွေရဲ့68ရာဂိုင်နှုန်းကဒုက္ခသည်တွေအပေါ်အကောင်းမြင်ကြတယ်လို့ပြောပါတယ
် So not only do they have empathy but 73% would welcome refugees to their country
စာနာနာလည်းနေုံနေတော့မဟုတ်ပါဘူးအဲ့ဒီထဲက83ရာဂိုင်နှုန်းကသူတို့နိုင်ငံမှာစစ်ပြေးဒုက္ခသည်တွေကိုလက်ခံဖို့ဂျူလာကြပါတယ်ဒီကိစ္စဆိုရင်သူတို့မျိုးတွေအတိုင်းဝိုင်းနေမှာအခက်ခဲတချို့ရှိနေတာပါ22ရာဂိုင်နှုန်းကတော့ဒုက္ခသည်တွေကိုသူတို့အိမ်မှာကိုလက်ခံမယ်ဆိုပြီးတော့တောင်းပြောကြပါတယ်
စစ်တမ်းအရာတွေ့ရှိချက်တွေကတော့တကူရည်သုံးကွန်ပျူတာတွေကိုအီးမေးလ်ပို့ဖို့နဲ့အွန်လိုင်းကနေဈေးဝယ်ဖို့အတွက်နှစ်သက်ချပြီးလူမှုကွန်ရက်တွေကိုသုံးဆွဲဖို့အတွက်တော့လက်ကင်စမတ်ဖုန်းတွေကနံပါတ်1ချိတ်ပါတယ်။ဒီကဘာလုံးအတိုင်းအတာအရလိန်တူချင်းလက်ထပ်တာကို53ရာဂိုင်နှုန်းကလိုလိုလားလားထောက်ခံတယ်လို့ဆိုပေမဲ့အရှေ့အလယ်ပိုင်းနဲ့အာဖရိကဒေသကလူငယ်အများစုကတော့သဘောမတူပါဘူး။စစ်တမ်းမှာပါဝင်ဖြည့်ဆို့သူထောက်ဝတ်တို့ကသူတို့နိုင်ငံရဲ့ဆုံးဖြတ်ချက်ချမှတ်တာမှာပါဝင်ဆောင်ရွက်နိုင်မယ်လို့ယုံကြည်ထားကြပါတယ်။ဒါပေမဲ့ဥရောပတိုက်မှာတော့44ရာဂိုင်နှုန်းလောက်ကပဲနိုင်ငံရဲ့ဆုံးဖြတ်ချက်တွေမှာပါဝင်နိုင်မယ်လို့ယုံကြည်ကြောင်းပြောဆိုကြပါတယ်ရှင်
။မတ်တင်ကြီးထိုက်ပြောပြတော့တာဖြစ်ပါတယ်။တော်တာရှင်များခင်ဗျာ။ကချင်ပြည်နယ်မစ်ဆုံပွိုင်းမှာရေအားလျှက်စစ်ထုတ်လုပ်ဖို့အတွက်ရေကာတာ9ခုတည်ဆောက်မဲ့စီမံကိန်းကိုပြန်မဆနိုင်အောင်ပြည်တွင်းမှာကန့်ကွက်မှုတွေပြင်းထန်နေစေဖြစ်တယ်လို့တရုတ်ဘက်ကလည်းအဲ့ဒီစီမံကိန်းတွေပြန်ဆောက်ဖို့အတွက်အစိုးရတစ်ပေါ်တိုက်တွန်းမှုတွေရှိနေပါတယ်။ဒါကြောင့်မစ်ဆုံစီမံကိန်းနဲ့ပတ်သက်လို့ VOE ကအထူးစီစဉ်ဖြစ်အပိုင်း3ပိုင်းခွဲပြီးတော့ကုသညံဦးကတင်ပြနေပါတယ်။အခုတော့အပိုင်း1ကိုမြမရေးရဆွေးနွေးခန်းအစီအစဉ်မှာတင်ဆက်လိုက်ပါတယ်။နားဆင်ပါခင်ဗျာ
။မစ်ဆုံစီမံကိန်းယာယီရပ်ဆန်းရတဲ့အကြောင်းရင်းတစ်ခုကိုကြည့်မယ်ဆိုလို့ရှိရင် Social Movement လို့ခေါ်တဲ့ဒီတနင်္ဂနွေအတိုင်းအတာနဲ့ဆန္ဒပြကန့်ကွက်မှုတွေလူမှုလှုပ်ရှားမှုတွေအကြောင်းဖြစ်ပါတယ်။ဒါကြောင့်မို့ပြောရမယ်ဆိုရင်တော့မြစ်ဆုံဒီနေရာဆိုလို့ရှိရင်တကြွလှူရှားသူတွေဒီမကပဲねပြည်တွင်းပြည်ပကပါစိတ်ဝင်စားစရာနေရာတစ်ခုဖြစ်လာပါတယ်မြန်မာနိုင်ငံမှာဆိုရင်မြစ်ဆုံအောင်ဆိုရင်အခုဆိုရင်အထင်ကြီးရနေရာတစ်ခုပို့ပြီးတော့ဖြစ်လာပါတယ်မြစ်ဆုံရေကာတာရေအားလက်စစ်စီမံကိန်းနဲ့ပတ်သက်ပြီးတော့စကတည်းကပွလင်းမြင်သာမှုကင်းမဲ့တာဟာဒီစီမံကိန်းနဲ့ပတ်သက်လို့လူလူရဲ့ယုံကြည်လက်ခံမှုကိုအထူးပဲထိခိုက်စေခဲ့ပါတယ်2004ခုနှစ်အတွင်းစတင်ပြီးတော့မြစ်ဆုံဒေသတဝိုက်မြေပြင်လေလာကွင်းစင်သူတည်တနာပြုမှုတွေလုပ်နေပေမဲ့ဒေသခံတွေကတော့ဘာသတင်းအချက်အလက်မှမပေးခဲ့ပါဘူး။အဲ့ဒီဒေသမှာရေအားလက်စစ်စီမံကိန်းနဲ့ရေကာတာစောက်မယ်ဆိုတာကိုဒေသခံတွေကြားနောက်ပိုင်းကျတော့မှရေးမိလာပါတယ်။2006ခုနှစ်လောက်မှာဒေသခံတွေအကြားတိတိကျကျသိလာပြီးတော့မကျေနပ်မှုတွေရှိကြပြီးမြဲအဲ့ဒီချိန်ကာလနိုင်ငံရေးအခြေအနေအရစီမံချက်ကိုစန့်ကျင်တဲ့လှုပ်ရှားမှုတွေလုပ်ခွင့်မသားပါဘူး။ဒါပေမဲ့လို့ဒေသခံတွေစုဖွဲ့ပြီးတော့တက်ဆိုင်ရာတာဝန်ရှိသူတွေနဲ့ KIA ကချင်လူလိုက်အဖွဲ့တို့ထံကိုကန့်ကွက်စာတွေပို့ခဲ့တယ်လို့ထနေငါချူလောင်လောင်ကုန်းတက်ကတူမှာမြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့စာတမ်းပြုစုခဲ့သူခွန်ကြောင်ကပြောပါတယ်
အဲ့ဒီအချိန်မှာကျတော့ CSOR လက်ထက်အောက်ဆိုတော့ DCV Society အလောက်လည်းအားမကောင်းသေးဘူးလေနော်အားလည်းမကောင်းသေးဘူးပြီးမှတစ်ခုခုအစိုးရနဲ့ဆန့်ကျင်ဖက်လို့ပို့ against လို့ပို့ဆိုတော့ကျမတို့တော့အရင်အရေးဆုံးရတဲ့အလို့တစ်ခုဖြစ်တယ်ပေါ့
ကချင်နဲ့နဲ့ကန်အဖွဲ့စည်းဖြစ်တဲ့ KIA ဘက်ကတော့မြစ်ဆုံမှာရေကာတာစောက်မယ်လို့တည်တည်ကျင်းပဲဒီစီမံကိန်းပေါ်ကန့်ကွက်ခဲ့တယ်လို့ KIA ခေါင်းဆောင်ဟောင်းဒေါက်တာတူးကြကပြောပါတယ်
သူတို့ဒီမြေဆုံရင်စီမံကိန်းစစကတည်းက KO ကကန့်ွယ်တယ်။ဒါဒီဘုဇုံမကြီးတန်းရွှေစီစဉ်စာရေးတာပဲ။စာရေးပဒါမဒါဆက်လက်မလုပ်ဆောင်တင်ဘူးပေါ့။ဒါမလုပ်တင်ဘူးဆိုပဲကန့်ွယ်တယ
်။မြေဆုံရေအားလက်စစ်ရေကာတာတွေစောက်လုပ်မယ်ဆိုတဲ့သတင်းဟာ2008ခုနှစ်လောက်မှာကျယ်ပြန့်လာပြီးတော့2009ခုနှစ်အတွင်းမှာတော့ကချင်ဒေသခံတွေအကြားမြေဆုံစီမံကိန်းစက်ညီလှူရှားမှုတွေစတင်လာပါတယ်။ဒါပေမဲ့လည်းအဲ့ဒီဒေသဟာအမဲရောင်နေပြီဖြစ်တဲ့အလျောက်တော်လာဖို့ရောကန့်ကွက်လှုပ်ရှားဖို့ရောအတော်လေးကိုခက်ခဲခဲ့တယ်လို့သဘောပေါဝင်ရှင်ထင်းသိမ်းလုပ်နေတဲ့စင်းအောင်စုအဖွဲ့မြစ်ချနာမြို့တာဝန်ခံကိုကျော်ကျော်ဦးကပြောပါတယ
်။သိလာတော့တော်တော်များများတော့နားလည်လာတယ်ဒီမြစ်ဆုံကြီးမဟုတ်ဖြစ်ဘူးဆိုတဲ့ခါမှာအဲ့အကုန်လုံးရဲ့အတန်ပေါ့တနိုင်ငံလုံးရဲ့အတန်တွေကလည်းထွက်လာတယ်။နောက်ပြီးဒီ AR မြစ်ဘေးဝန်းကျင်မှာနေလာတဲ့ပြည်သူတွေရဲ့အတန်တွေကလည်းထွက်လာတယ်။ဒီအန်ဒီရဲကြီးကိုလည်းကြောက်ခမန်းလေးလေးဖြစ်လာတဲ့ခါမှာနော်ဒီဒမ်ကြီးဆိုတဲ့ဒီရေကိုပေါ့နော်လောင်ပြီးတော့တရားကြီးကျိုးသွားခဲ့မှဆိုရင်ပြည်သူတွေအစဟိုပေါ့နော်အိုးအိမ်တွေကခဏချင်းမိနစ်ပိုင်းတွင်းစက္ကန့်ပိုင်းတွင်းကိုပျောက်ဆုံးသွားမှဆိုတော့အဲ့အသည့်တွေဖြစ်လာတာကတော်တော်များများကခုနကဒီလှုပ်ရှားမှုတွေမြေဆုံတွေကန့်ကွက်တဲ့လှုပ်ရှားမှုတွေနောက်ဘာသာရေးဆူတောင်းဝတ်ပြုမှုတွေနောက်ပြန်နိုင်ငံကာရဲ့အခု River Day ဆိုလိုမျိုးတွေပေါ့ဒါတွေကိုအတိမတ်ပြုပြီးတော့ဒီမြေအတိမတ်ပြုပြီးပေါ့နော်ဒါတွေကိုအခု တော်တော်များများလူမှုအဖွဲ့အစည်းတွေအရပ်ဘက်အဖွဲ့အစည်းတွေကဒီမျက်စုံဆိုင်နဲ့ပတ်သက်ပြီးကန့်ကွက်တာတွေကိုတော်တော်များများလှုပ်လာကြတော့
ဒီလိုချိန်မှာပဲအာဏာပိုင်တွေတာဝန်ရှိသူတွေဘက်ကမျက်စုံစီမံကိန်းကိုရှေ့ဆက်တွန်းလှုပ်လာပါတယ်ဒီထဲမှာအတင်းကျပ်နေရရွှေပြောင်းမှုတွေလည်းပါဝင်ပါတယ
်ကျမတို့ကြတော့တော့ဒီနင်းတို့နေတဲ့နေရာကတဲ့စီမံကိန်းနေရာဖြစ်သွားပြီတဲ့မင်းတို့နေတဲ့နေရာမှာတဲ့ရေအိမ်ပေါ့နော်စီမံကိန်းလှုပ်လိုက်ရင်ပေ900ရေအိမ်ကြီးဖြစ်သွားမယ်တဲ့နင်းတို့ရွှေ့ရမှာတဲ့ပြီးရင်တဲ့နင်းတို့ကဒီနှစ်ကနေပေါ့2009ကတည်းကပေါ့နော်2008ကတည်းကနေနင်းတို့ဒီမှာနော်အဆောက်အအုံကြီးနောက်ထပ်ဆောက်ဆရာလည်းမလို့တော့ဘူးတဲ့နော်ကျမတို့ကအဲ့လိုပြောခဲ့တယ်လေအဲ့ဒါနဲ့ကျမတို့လည်းစိတ်ကနော်အဲ့ဒီကတည်းကစိတ်ကမပြောတော့ဘူးလေနော
်ဒီလိုကန့်ကွက်မှုတွေရှိနေတဲ့ကြားမှာပဲ2010ခုနှစ်မှာတော့မြစ်ဆုံရေကာတာတိဆောက်မှုအရှိန်တိုးမြင့်လာပါတယ်ဒေသကရွာသားတွေကိုတိနှံနင်းနာကြီးတွေပြီးပြီးတော့နေရာပြောင်းရွှေ့ခိုင်းပါတယ်ပြောင်းရွှေ့ရမယ့်အောင်မြင်သာကြေးရွာတက်မှာကုမ္ပဏီကနေပြီးတော့မြေကွက်တွေရိုက်အင်ဆောက်ပေးတယ်လို့ကြေးရွာအတွင်းစေယုံစာတင်ကြောင်ဖျားကြောင်ဖျားစီတီစသဖြင့်တိဆောက်ပေးပါတယ်။ဒါပေမဲ့လို့ရွာသားတွေဘက်ကလူလူလလမဖြစ်ခဲ့ပါဘူ
း။အဲကြည့်လိုက်ရင်တော့နော်ကျမတို့ရွာကိုလေသူများတွေကြည့်လိုက်ရင်တော့နော်လမ်းလည်းကောင်းတယ်ပေါ့လေမြီးလည်းလာတယ်ပေါ့လေနော်။အဲရေလည်းလာတယ်ပေါ့လေအဆင်ပြေကြမှာပါလို့ထင်ကြတာပဲ။ဒါပေမဲ့အဲ့ဒီမြီးလာတာနဲ့လမ်းကောင်းတာနဲ့အိမ်ကိုကြည့်လိုက်တာနဲ့အဆင်ပြေတယ်လို့ကျမတို့လုံးဝမခံစားဘူးအဆင်လည်းမဆင်ပြေဘူးအသက်ရှင်ရမယ်ဆိုဘိုက်တလုံးရှိတဲ့အတွက်ကြောင့်မို့ကျမတို့ကစားရည်တောက်ရည်ဝမ်းစာရည်အတွက်ကျမတို့ကလုတ်ကင်စားတောက်ရမှာအဲ့ဒါကြောင့်ကျမတို့မူရင်းဒေသမှာကျမတို့လုတ်ကင်စားတောက်တယ်တောင်ရခုတ်တယ
်တရုတ်ကုမ္ပဏီဘက်ကကျွရတက်နေရမှာစာတင်ကြောင်စေယုံဖျားကြောင်စသဖြင့်ကျေးရွာရဲ့လူအပ်ချက်တွေဖြည့်ဆည်းပြီးတယ်ဆိုပေမဲ့ကျေးရွာသားတွေအဖို့ကတော့အဆင်မပြေပါဘူးအဓိကချက်ကတော့မီယူဖလာတို့လုတ်ခဲ့တဲ့လေယာမျိုးတွေကိုစွန့်ခဲ့ရတော့နောက်ထပ်တမွေးဝမ်းကြောင်လုပ်ငန်းတွေအတွက်သူတို့မှလွယ်လွယ်ကူအဆင်သင့်မဖြစ်ခဲ့ပါဘူး။ဒါကြောင့်လည်းပဲဒေသခံလူငယ်တွေဟာအင်ဒီဂျင်တရုတ်နိုင်ငံကိုသွားပြီးတော့အလုပ်လုပ်ကြရတာ။နောက်မြန်မာပြည်တွင်းမှာပဲအခြားလုပ်ငန်းတွေမှာသွားရောက်အလုပ်လုပ်ကြရမှုတွေဖြစ်လာပါတယ်။ဒီအခြေအနေကြောင့်ပဲအပြောင်းမခံမနဲ့မူရင်းရက်ရွာမှာပဲပေကတ်နေခဲ့ကြတဲ့ရွာသားတွေလည်းတွေ့ရပါတယ်
။ကျွန်တော်အိမ်ကသူ့မိုးပြင်ခင်းသူတစ်တားနာတာပေးမျိုးပြောတာဒီနေ့အထိကျွန်တော်ကိုဥဆုံးလုံးခမားအိမ်ဆိုပြီးဒီနေ့အထိကျွန်တော်ကိုပေးတဲ့အိမ်မရှိသေးဘူး။အဲအကြောင်းကျွန်တော်ဒီနေ့အထိမရှိမပြောင်းဒီနေ့အထိဒီမှာ
ဟိုးဆောက်တယ်ကသူတို့ပြောင်းခိုင်းနေရ
အေးပြောင်းခဲ့တဲ့ကကျွန်တော်ဒီနေ့ထိမပြောင်းမပြင်ပါဘ
ူး။အဲ့တော့အဲ့ပုံမှာကိုယ့်ကိုအတင်းကျပ်ဖီရပြီးတာတွေချင်းချုပ်တာတွေခံရပြူလား
။အေးခံရခဲ့ဘူးလား
။ဘယ်လိုလုပ်လဲ
။ဘယ်လိုလုပ်တော့ဆိုရင်ဝင်ကြီးပါလား။ခိုင်းအုတ်ချရေမုံပေါ့ဥခင်မုံချိုခိတ်မှာကျွန်တော်တို့20နှစ်မှ2ယောက်ပေါ့နော်။ဟိုစစ်စတာအပါကျွန်တော်တို့ဖမ်းခံရတယ်ပေါ့နော
်။မေခနဲ့မလိခပေါင်းဆက်ထားတဲ့ဒီမြစ်စုံနေရာကနေပြီးတော့စီးစင်းလာတဲ့ဒီ EOD မြစ်ကျော်တလျှောက်မှာဒီမြစ်ကျော်ကနေပြီးတော့ဒီအခုဒီတောင်ကျောနေရာမှာမြစ်ဆုံရေကာတာစီမံကိန်းကိုတိဆောက်မှာဖြစ်ပါတယ်။အဲ့တော့ဒီမြစ်ဆုံရေကာတာစီမံကိန်းတိဆောက်လိုက်ခြင်းအဖြစ် UAU လဲစနစ်တွေအကုန်ပြောင်းလဲသွားမှာဖြစ်ပြီးတော့အခုဒီနေရာအပါအဝင်နေရာတော်များများဟာရေမြုပ်သွားမှာဖြစ်ပါတယ
်။2017ခုနှစ်ရဲ့သမရဦးသိစိန်တက်လာပြီးတော့နိုင်ငံရေးပွင့်လင်းမှုတစုံတရာရှိလာတာဟာမြစ်ဆုံစီမံကိန်းစန့်ကြီးလှုပ်ရှားမှုတွေအတွက်ပိုပြီးတော့အားကောင်းလာစေပါတယ်။
အခုက2020ရုပ်ကပွဲတော့ပဲမှာဗာပဲပြည်ပြောဒီမိုကရေစီတကစပြီးဖွင့်လာတော့အဲအဲ့တော့ပြည်သူတရားပို့ပြီးတော့မှဆန္ဒဖော်ထုတ်လို့ရလာရလာခါကျတော့ဒါကြီးကပေါ်လာရပေါ်လာခါကျတော့ပြည်သူတရားစဉ်းစားလာတော့ပေါ့အာဒါကြီးကမဖြစ်ချင်မဖြစ်နိုင်မဖြစ်တင်ပေါ့
မြစ်ဆုံစီမံကိန်းလှုပ်ရှားမှုဟာကချင်လူမှုအတွင်းကုတ်ကွက်တာမဟုတ်တော့ပဲနဲ့ပို့ပြီးတော့ကျေပြန့်လာပါတယ်မြစ်ဆုံစီမံကိန်းဟာ EOD မြမကြီးကိုပါတက်ရောက်မှုရှိမယ်လို့မြမပြည်တလွားက EOD မြကြီးကိုချစ်သူတွေကစိုးရိမ်လာကြပါတယ
်။ EOD မြကိုတွားပြီးလေးလာဘူးလေဗျ။ EOD မြယူရင်းနေပျက်စီးနေတာဆိုတာအဲဆရာရဲနိုင်မိုးတို့ဦးစီးတဲ့တော်ဝင်နေစီဦးစုံညောင်းတို့လည်းပါပါတယ်။တရင်းစားဆရာတွေပါတယ်နောက်ပြီးတော့အဲចောင်းဆရာတွေပါတယ်တဘာဝပတ်ဝန်းကျင်ချစ်တဲ့လူတွေပါတယ်။မြကျောင်းတဲ့ဗမော်တိတစ်ခါတော့ဘူးလေ။အဲ့နောက်တစ်ခါကျတော့စိမ့်အောင်စုအဖွဲ့ကပါတယ်သူတို့ကတော့တီရှပ်တွေဝတ်ထားပြီးတော့တင်းမောပေါ်မှာမော်တော်ပေါ်မှာစတန်းတွေကပ်ပါတယ်မြေကိုထိမ့်သိမ့်မုန်းနဲ့ချစ်ကြဘူ
းမြစ်ဆုံရေအားလက်စစ်စီမံကိန်းစက်ငွေလှူရှားမှုတွေဟာ2017ခုနှစ်အတွင်းမှာတနင်္ဂနွေလုံးအတိုင်းအတာအထိကိုကျေပြန့်တဲ့လူလူလှူရှားမှုတည်းရဖြစ်လာပါတယ်ဒီလှူရှားမှုဟာသမရဦးသိန်းစိန်အစိုးရအတွက်အကြီးအမားဆုံးစိန်ခေါ်မှုတည်းရလည်းဖြစ်စေခဲ့ပါတယ်
ဒီအစိုးရအတိတ်ကဒီပီတူလူထုတစ်ခုလုံးရဲ့ယုံကြည်မှုရဖို့ကိုတို့ကမိအမျိုးမျိုးနဲ့စူးစမ်းရမယ့်အချိန်ပေါ့နော်အဲဒီအချိန်မှာဒီမစ်ဆုံကတို့ကအရန် hot take issue လည်းဖြစ်နေတယ်ဒီမှာတနိုင်ငံလုံးအတိုင်းအတာအနေနဲ့လည်းပါဝင်တယ်ပြီးမှအဲဟိုရပေါ့ သူတို့ရဲ့ဒီတော်အောင်ဆန်းစုကြည်ကလည်းပါအခွေပေါ့ဒီမိဆုံနဲ့ပတ်သက်ပြီးမှသူအစိုးရပဲရဟိုတရုတ်ပြည်ပဲကတော့အဲ့ဘက်ကိုလည်းစာရီပို့တယ်ဆိုတော့ဒီလှုပ်ရှားမှုကပြောရမယ်ဆိုလို့ရှိရင်အစိုးရတည်ရဲ့အခြေအနေမှာပထမအဦးဆုံးအရန်လူထုတစ်ခုလုံးနဲ့တွေ့ဆုံရတဲ့အရာဖြစ်တယ်ပေါ့နော်အဲ့ဒီအချိန်မှာကျတော့
မြေဆုပ်စီမံကိန်းကိုစက်ညင်ကောက်ွက်တဲ့လူလှုပ်ရှားမှုတွေရှိလာချိန်မှာဒီနှစ်ဖက်ချုပ်စုထားတဲ့စာချုပ်နဲ့ပတ်သက်ပြီးတော့ပွန်လင်းမြင်သာမှုမရှိဘူးလို့ဝေဖန်နေပေမဲ့အစိုးရတောင်းရှိသူတွေကတော့ဒီစာချုပ်ကိုအများပြည်သူကိုချပြမှုမရှိသေးပါဘူးစီမံကိန်းကိုစက်ညင်သူတွေအဖို့ကလည်းစာချုပ်ပါအချက်လက်တွေကိုသိစိတ်မသိကြရပါဘူးအထူးသဖြင့်ကတော့ဒီအိန္ဒိယတရုတ်နိုင်ငံအနေနဲ့စစ်ဆူရကာလာတလျှောက်လုံးမှာမြန်မာနိုင်ငံတဲကတရားစာတထုတ်ဝေမှုနဲ့အခြားစီးပွားရေးလုပ်ငန်းကြီးတွေမှာချက်လဲပါဝင်နေမှုအပေါ်မှာမကျေနပ်ချက်ကလည်းမူလကလေးကရှိနေကြတာပါ
လို့ပြောမလဲ။တော့ဆေစုနေနဲ့ကြည်ပြီးမှတရုတ်နဲ့တရုတ်ရဲ့လွန်မှုမှုကအရန်အကောင်ခဲ့တယ်လေနော်ကျမတို့နိုင်ငံမှာအဲ့ဒီအချိန်မှာဒီဒီအစိုးရတည်အနေနဲ့ဟိုတရုတ်နဲ့နည်းနည်းလေးဘယ်လိုပြောမလဲတရုတ်ရဲ့လွန်မှုမှုကိုနည်းနည်းလေးအခါနာရောမဟုတ်ဘူးဆရာဘယ်လိုပြောမလဲကျွန်မသိမပြောတတ်ဘူး။ဒီ influence ကိုနည်းနည်း short ချဖို့ပေါ့နော် short ချဖို့ဆိုတော့ဒီမိဆုံကိစ္စကလည်း one of the option လည်းဖြစ်နိုင်တယ်ပေါ့နော်
ကျွန်တော်လည်းကျွန်တော်အနေနဲ့လည်းအဲ့ဒီ CBI ရဲ့ပေါ့တရုတ်ကုမ္ပဏီတွေပုံအလင်းပြောရတယ်ဒီဒါမြို့ဆောင်ရေကသာလုတ်ခွင့်မပြုတ်ဘူးမထောက်ခံဘူးဆိုတာတရုတ်မုံတည်ရဲ့မဟုတ်ဘူးလို့ဟုတ်လားဒီနေရာ site of the project အဓိကအဲ့ဒါဖြစ်တယ်လို့ခင်ဗျားတို့တခြားနေရာတွေပြည်သူလူထုရဲ့အသက် owing မစိုးရိမ်ရနေရာတွေရှိပါတယ်အဲ့ဒါမှလုတ်ကြပါလားလို့ဒါကြောင့်ဘယ်သူမှလည်းဘာကန့်ကွက်မှာမဟုတ်ဘူးလို့အဲ့တခုတော့ရှိတယ်ဒီ project ကြီးတွေလုပ်မယ်ဆိုလို့ရှိရင်တော့ solution တော့ဒေတာခံပြည်သူတွေသဘောထားအရင်ကောက်ယူတာအကောင်းဆုံးပဲ
မြေဆုံစီမံကိန်းစက်ညီလူလှုပ်ရှားမှုတွေကတော့ပုံစံအမျိုးမျိုးနဲ့ပေါ်ထွက်လာပါတယ်တူးချင်းစူပေါင်းလက်မှတ်ထိုးပြီးတော့ကန့်ကွက်တာရောလူစုလူဝေးနဲ့ဆန္ဒပြကန့်ကွက်တာရောအများပြည်သူကိုဟောပြောအသိပေးတာရောမျိုးစုံမှာဒီလိုမျိုးလှုပ်ရှားမှုတွေကျေပြန့်လာတဲ့အတူပဲအဲ့ဒီချိန်ကအတိုက်ခံခေါင်းဆောင်ဖြစ်နေရပ်တည်နေတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆတ်စုကြည်ကလည်းမြေဆုံစီမံကိန်းကိုအများပြည်သူရဲ့ဆန္ဒနဲ့အညီရပ်ဆိုင်ဖို့ဆိုပြီးတော့ကြေညာချက်ထုတ်လိုက်ပါတယ်။လူလူဘူဟုပြုစနစ်ကိုသွားမယ်ဆိုတဲ့ဥသိမ်းဆင်အစိုးရတို့တော့ဒီလူလူလှုပ်ရှားမှုတွေဟာအတော်ကြီးကိုကြည့်ရိုက်စီခဲ့ပါတယ်။အစိုးရတဲ့အနေနဲ့ပြုပြင်ပြောင်းလဲလုပ်ငန်းတွေစတင်နေတဲ့အချိန်လူလူထောက်ခံမှုအလွန်မင်းလိုအပ်နေချိန်မှာမြေဆုံကိစ္စဟာဥသိမ်းဆင်အစိုးရအတွက်အကဲဆန်းချက်ဖြစ်လာပါတယ်။2012ခုနှစ်စက်တင်ဘာလ30ရက်နေ့မှာတော့တမရဥသိမ်းဆင်ရဲ့အမိန့်နဲ့ဒီစီမံကိန်းကိုယာယီရပ်ဆိုင်လိုက်ပါတယ
်။အဲ့ဒါကတော့ရိုးရိုးရှင်းရှင်းလေးယူရကျွန်တော်တို့အေယော်ရီမြစ်ချစ်တလားမုံဆောင်မင်းလူတိုင်းချစ်တယ်လို့ပြောမှာတံမိုးထားတလားမင်းလူတိုင်းတံမိုးထားတယ်ပြောနောက်ပြီးတော့အစိုးရကမပွင့်လင်းမမြင်သာပဲနဲ့လှုပ်ချင်တာလှုပ်တာတွေကိုမခံချင်ဘူးဟေ့မခံဘူးဟေ့ဆိုတဲ့စိတ်ကလည်းလူတွေရင်ထဲမှာတနေ့တခြားငိုကြတာဗျကျွန်တော်တို့လူအတွေမဟုတ်ဘူးလူညံ့နေမဟုတ်ဘူးကျွန်တော်တို့အလကားတော့လဲစင်မပင်းနိုင်ခေါင်းအုပ်မခံဘူးဆိုတဲ့စိတ်တွေရှိတယ်ဗျအဲ့တော့အချိန်နေပြီးတဲ့အခါမှာဓာရီပေါင်းစုမိတာအဲ့ဒီခါကျွန်တော်ကမီဒီယာသမားတွေအပေါင်းတဘာဝပေါင်းခြင်းသမားတွေကိုကျွန်တော်ကျေးဇူးတင်နေလေးစားတယ်သူတို့ရဲ့လှုံ့ဆော်တာတွေသူတို့ရဲ့ဟောပြောချက်တွေဓာရီပါပါတယ်ဖြီးပါကအတန်းလွှင့်ဌာနတွေရုပ်တံတွေလည်းပါပါတယ်သူတို့ကျွန်တော်တို့ပြည်သူတွေအများကြီးပညာပေးပါတယ်ကျွန်တော်ကတော့နောက်တစ်ချိန်မြေဆုံကန့်ကွက်ကြဆိုလဲကျွန်တော်မိတ်ဆွေမီဒီယာသမားတွေကကျွန်တော်လည်းတသားတည်းရှိလိမ့်မယ်လို့ထင်တယ်ဗ
ျနိုင်ငံတကာမှာအထီးကျန်ပြီးတော့အမှောင်ခက်ကူရောက်ခဲ့ရတဲ့ဆယ်စုနှစ်တွေနောက်ပိုင်းပထမဆုံးကြည်ရွေးကောက်ပွဲနဲ့တက်လာတဲ့သမရဦးသိန်းစင်စုအတွက်မြစ်ဆုံကိစ္စဟာပထမဆုံးရင်ဆိုင်ရတဲ့လူလှူရှာမှုဖြစ်ပါတယ်မြန်မာပြည်တပြည်လုံးအတိုင်းအတာနဲ့လက်မှတ်တွေထိုးကြဆန္ဒပြကြဟောပြောကြနဲ့လှုပ်ခတ်သွားစီခဲ့တဲ့မြစ်ဆုံစီမံကိန်းဟာတကယ်တော့လုံးဝရန်နာသွားတာမဟုတ်သေးပါဘူးသမရဦးသိန်းစင်ရဲ့သမရတက်တန်းမှာပဲယာယီရဆိုင်လိုက်တယ်ဆိုတဲ့အမိန့်ကြောင့်အခုဒီအစိုးရတက်လက်ထက်မှာဒီစီမံကိန်းတက်ဆမလားဆိုတော့ကိုစိုးရင်သူတွေကစိုးရင်ကြသလိုပဲမျောလင့်နေသူတွေကလည်းမျောလင့်နေကြပါတယ်။အဲ့ဒီအစိုးရတက်အတွက်ရင်ဆိုင်ရမယ့်ဒီစင်ကိုချက်နဲ့ပတ်သက်လို့တော့နောက်သတင်းပတ်မှာဆက်လက်ရှုစားနိုင်ပါတယ်ခင
်ဗျာ။ဒါကတော့ကိုတာညုံအစီအစဉ်တစ်ချက်တဲ့မြမရေးရဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာတော်ရရှင်တို့အခုဆက်လက်ပြီးတော့နားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့တနင်္လာနေ့နနက်ခင်းအစီအစဉ်ဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40ရုပ်ပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့
ညီလာခံတက်တဲ့ကိုယ်စားလှယ်တွေလိုင်းနာရမယ့်အချက်16ချက်ထဲကအချက်နံပါတ် 6 နဲ့ 9 မှာကိုယ်စားလှယ်တွေတင်ပြချက်ကိုအသံဖမ်းတာဗီဒီယိုရိုက်တာမလုပ်ရဘူးလို့
ဒါကတော့တရင်စာဆရာဦးစီသူအောင်မြင့်ဖြစ်ပါတယ်ပြီးရင်တုံးသက်ချက်အပတ်စဉ်ကဏ္ဍမှာနားဆင်ကြဖို့ရှိပါတယ်အဲ့ဒါအပြင်ကဘာတလောထူးခြားစံပြတရင်များအစီအစဉ်ကိုလည်းတင်ဆက်ပေးဦးမှာပါတော်ရရှင်များခင်ဗျာအခုရင်ဆုံးတော့မြမပီကပေးစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်မအေးတန်တာကျော်ကအစီအစဉ်တင်ဆက်ထားတာပါနားဆင်နေကြပါပြီခင်ဗျာ
ပါရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ့်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မြေတားဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့ရှင်။ဒီတစ်ပတ်တော့ပြီးခဲ့တဲ့သတင်းမတ်အတွင်မှာကျင်းပသွားတဲ့21ရာစုပင်လုံညီလာခံနဲ့ပတ်သက်ပြီးတော့ဗီဒီယိုသောရရှင်တွေသူတို့ရဲ့အမြင်အမျိုးမျိုးကို VOA Facebook အစာမျက်နှာပေါ်မှာရေးလာကြတာတွေကိုဝေမျှပေးသွားခြင်းပါတယ်။တူတူညီညီရီရီပြုံးပြုံးမင်တို့လည်းများတွေ့ရီထားဝစဉ်21ရာစုပင်လုံညီလာခံကြီးတွင်သားချင်းများနဲ့ပျော်ပျော်ရွှင်ရွှင်တောင်ပေါ်မြေပြန့်အခွဲကြားစိတ်မှမထင်းဆိုပြီးတော့အစချပြီးတော့ကြပြဆန်းဆန်းစားလေးတစ်ပိုက်နဲ့အတူရေးလာတဲ့သောရရှင်ဆိုင်းဆွေမောင်က
ဘယ်သူရှင်လို့တူပါတော့နိုင်ဗျာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့မင်းကွန်းစကားတွေဟာပညာရှိပြည်အစွန်းမပါမစီမကြကြပြောတော့တာဂုံယူဝမ်းမြောက်မိပါတယ်ဗျာအချင်းကတပြေးကြီးပြည်သူတိအောင်ပုံလင်းမြင်တာမှုနဲ့ထုတ်လင်းပေးတဲ့မြမအသံ MRTV သတင်းဌာနနဲ့တာဝန်ရှိသူအားလုံးကိုလည်းကျေးဇူးတင်မိပါတယ်။ TV ဖန်သားပြန်မှာကြည့်ရှုနေတဲ့ယောသားအပြစ်မဲ့တဲ့ဒိုင်းယန်းသားညီကိုမောင်နှမများရဲ့မျက်ဝန်းတွေမှာဝမ်းသာပီတိမျက်ရည်လည်လို့ပျော်မဆုံးမော်မဆုံးနဲ့21ရာစုပင်လုံညီလာခံကြီးကျင်းပနိုင်တဲ့အတွက်အမောင်တို့အောက်ကထွက်ပေါ်လာတဲ့ငင်းချမ်းရင်တမိုင်ကြောက်စာတိုင်းကြီးကိုကူညီဝမ်းဝန်းလို့လက်ခုဩဘာများနဲ့တောတော်ညံကဘာကတိအောင်ကျိုးစိုးထောက်ခံခဲ့ကြပါတယ်ဗျာ
ဒီမှာပြန်တူတွင်းရင်ရွေးနိုင်ပါသည်ဆိုပြီးရေးလာတဲ့သောရရှင်ကတော့ချစ်ကြည်မောင်ဖြစ်ပါတယ
်အေဂျန်တာယာပီခင်မီဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတော်တစ်စီကိုအမေစုနဲ့အတူပြည်သူအားလုံးပြန်တူချီတက်ကြပါစို့မူလာတန်းဖတ်စာမှာသင်ခဲ့ဘူးသလိုပြန်တူတွင်းရင်ရွေးနိုင်ပါသည်ပေါ့ဗျာ
သောရရှင်ခင်းနှင်းပြုံးကလည်းပင်လုံးမှတမိုင်းတစ်စာတက်တယ်ဆိုပြီးတော့အခုလိုမျိုးကြပြလေးတစ်ပုဒ်ရေးဆက်ပြီးတော့ပို့လာပါတယ်ဝေမျှပေးကြပါတယ်ရှင
်အစုလိုက်ထင်းစီတင်မကွဲမဲ့နွားအုပ်ပိုက်ကိုချီပြန်တက်မဲ့ရွှေဟင်းသားများစီလုံးချင်းရဲ့ခွန်အားရွာချတဲ့မိုးရေပေါက်လေးများတစ်ဆက်ချင်းတစ်ဆက်ကြွေသက်မြောင်းငယ်များစွာချောင်းငယ်များစွာမြင့်ငယ်များပမာပေါင်းစုဆုံးလာအမိရဲ့မြကြီးအေးအားနှလုံးများစွာမှသည်စီတဲမုံများစွာမှသည်တောင်ပမာစီစီလုံးချင်းနဲ့အာတစ်မွေးပြီးညင်ညွတ်ကြမဲ့သူ့သွေးသားများသည်ပြန်အစ်စ်စားကြမည်ပြည်တော်စုရဲတဲ့အမိမြမပြည
်ဗရမားမြေအညံ့ပန်းဗရမားမြေဆိုတဲ့သောရရှင်ကဘာပဲဖြစ်ဖြစ်ငြိမ်းချမ်းရေးအတွက်ပထမခြေလှမ်းအစာကိုလှလက်လှလက်ကြိုးစားလိုက်ပါတယ်ဆိုးကျော်ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကလည်း27ပင်လုံညီလာခံတက်ရောက်လာကြတဲ့လူကြီးမင်းတွေနဲ့တကွတိုင်းသားညီကိုမောင်နှမတွေအားလုံးစိတ်ချမ်းသာစွာနဲ့အောင်မြင်စွာပြီးဆုံးပါစေတဲ့ဟုတ်ကဲ့ပါ27ရာစုပင်လုံညီလာခံရတော့စနေနေ့ကပဲအောင်မြင်နဲ့ပြီးဆုံးသွားခဲ့ပါတယ်နော်ဒီလိုမျိုးညီလာခံကြီးတခုကျင်းပနိုင်တာယုံတော့မယုံနိုင်ပါဘူးလို့ဆိုလာတဲ့သောရရှင် Facebook အကောင့်ပိုင်ရှင်ကိုမိုးကလည်
းအိမ်မက်တွေလားတကယ်လားအခုထိဝေခွဲမရအသားပြန်စိတ်ကြည့်မှဩတကယ်ကျင်းပနေကြတာပဲမျက်ရည်တွေတားမရတော့ဘူးပီတိမျက်ရည်ပါ
နေလားဆိုတဲ့ Facebook အကောင့်ပိုင်ရှင်ကလည်းပိုချုပ်မရှိတော့တဲ့နောက်ပိုင်းတားဟာမြန်မာနိုင်ငံရဲ့စီးလုံးမှုအပြာဆုံးပြရုပ်ပါဆိုပြီးတော့အခုလိုရေးလာပါတယ်ရှင
်ဒီလောက်စီးလုံးညီညွတ်လာတာမျိုးလွတ်လပ်ရေးဖခင်ဘူဂျိုးအောင်ဆန်းမရှိတော့တဲ့နောက်ပိုင်းအခုဟာကိုပထမအဦးဆုံးပြန်မြင်မှုတာပါပဲဒါကိုဘေးထိုင်ဘူးပြောပြီး မစားရတဲ့အမဲတဲနဲ့ပတ်မယ်ဆိုတဲ့စိတ်ဓာတ်လေးတွေပြင်လိုက်ရင်အားလုံးသာဓုညီမျှတဲ့အခွင့်အရေးတွေရပြီးအေးချမ်းသာယာသွားပါလိမ့်မယ
်။ပင်လုံညီလာခံနဲ့ပတ်သက်ပြီးတော့သောရရှင်တွေသဘောထားအမြင်အမျိုးမျိုးရေးသားထားတာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးဖို့ရှိပါတယ်။အခုတော့သောရရှင်တွေကိုအနောက်တိုင်းဒေးလေးတစ်ပုဒ်နဲ့ကြားဖြတ်ပြီးတော့ဖျော်ဖြေပေးကြပါလိမ့်ရှင်။ဒီတစ်ပတ်တော့ Billboard Hot အဖြစ်ဆုံးတင်းနံပါတ်စီမှာနံပါတ်၄ချိတ်တဲ့သချင်းလေးနဲ့ဖျော်ဖြေပေးကြပါတယ်။ဒီသချင်းကအရင်တစ်ပတ်ကလည်းနံပါတ်၄နေရာမှာရှိထားတာပါ။21 Pilots အဖွဲ့တည်ဆိုထားတဲ့ Hidden ဆိုတဲ့သချင်းပဲဖြစ်ပါလိမ့်ရှင်။ဒီသချင်းက Suicide Squad ဆိုတဲ့ရုပ်ရှင်ဇာတ်ဝင်တေးဖြစ်နေ21 Pilots အဖွဲ့တည်ဆိုပေးထားတာပါ။2009ခုနှစ်ကဖွဲ့စည်းခဲ့တဲ့21 Pilots အဖွဲ့မှာအဖွဲ့ဝင်2ယောက်ပါပြီးတော့အဲ့ဒီအဖွဲ့ဝင်2ယောက်ကတော့ Tyler Joseph နဲ့ Drum သမား John Dan တို့ဖြစ်ပါတယ်။ဒီတချင်းကိုတော့ Tyler Joseph ကိုတိုင်ရေးဖွဲ့တာပါ။ဒီနှစ်ဩဂုတ်လ5ရက်နေ့ကပဲစတင်ဖြန့်ချိသွားပြီးတော့ Billboard Hot အဖြစ်ဆုံးတင်းနံပါတ်100ဆင်းမှာတော့အဲ့ဒီတချင်းအတွက်အမြင့်ဆုံးနေရာဖြစ်နေဒီတစ်ပတ်နဲ့ပြီးခဲ့တဲ့တစ်ပတ်တုန်းကနံပါတ်6နေရာကိုချိတ်ခဲ့တာဖြစ်ပါတယ်။ဒါကြောင့်မလို့21 Pilots အဖွဲ့အတွက်ဒီ Billboard Hot 100ရဲ့ထိပ်ပိုင်းထိပ်နံပါတ်5ပုတ်ထဲကိုဝင်တဲ့တချင်းတွေထဲမှာဆိုရင်ဒီတချင်းကဒုတိယမြောက်တချင်းလည်းဖြစ်ပါတယ်။ဒီသချင်းကတလောကပဲကျင်းပသွားတဲ့2016 MTV ဂီတာဗီဒီယိုဆုချင်းမြင့်ပွဲမှာလဲအကောင်းဆုံး rock သချင်းဗီဒီယိုဆုရရှိသွားတာပါရှင်21 pilot အဖွဲ့တည်ဆူထားတဲ့ heathen ဆိုတဲ့သချင်းကိုနားဆင်ကြည့်ပါအောင်နော် All my friends are heathens take it slow Wait for them to ask you who you know Please don't make any sudden You don't know the half of the abuse All my friends are heathens, take it slow Wait for them to ask you who you know Please don't make any sudden moves You don't know the half of the abuse Welcome to the room of people who have rooms of people that they love one day docked away just because we check the guns at the door doesn't mean our brains will change from hand grenades you love another psychopath sitting next to you you love another murderer sitting next to you you think gonna get this sitting next to you but after all I've said please don't forget all my friends are heathens take it slow wait for them to askOutsiders very well They say newcomers have a certain smell Yeah, trust issues not to mention They say they can smell your intentions You laughing on the freak show sitting next to you You laugh some weird people sitting next to you You think I did not get here sitting next to you But after all I've said Please don't forget 21 Pilots 会读出他的 Hidden 之类的情况拿钱给家人阿爸先ဒီလိုကိုရေးလာတဲ့သောရရှင်တွေရဲ့စာတွေကိုဆက်ပြီးတော့ပြန်ကြားပေးသွားခြင်းပါတယ်။သောရရှင်အောင်အောင်ရေးလာတဲ့စာမှာသူမသိလို့မေးလာတဲ့အချက်တစ်ချက်ကိုတခြားသောရရှင်တွေလည်းသိခြင်းမထင်လို့ကျွန်မဒီစာကိုလည်းပြန်ကြားပေးခြင်းပါတယ်နော်။ဒီသောရရှင်အောင်အောင်က
ပင်လုံအရန်ကိုလေးနက်တဲ့အတိတ်ပဲရှိတဲ့စကားလုံးမှာ21ရာစုပင်လုံကခွတ်ထွက်ရေးလုံးဝမဟုတ်ကြောင်းကိုပွဲမကျင်းပခင်ကတည်းကကြားခဲ့ရပါတယ်။ဇာတန်းအသီးသီးနားထောင်ပြီးတော့ပြည်နယ်ခွတ်ထွက်ရေးဆိုတဲ့အတန်ကအတော်များကြပါတယ်။ငင်းငယ်တဲ့သင်္ကေတအဖြစ်ထင်းတစည်းကိုချိုးနေတဲ့ရုပ်ထုကြီးကိုမြင်အောင်မိပါတယ်ချိုးလို့မချိုးပါဘူးအခုကစူးစည်းနေတဲ့ထင်းချောင်းတွေပြကျသွားလိမ့်မလားစိုးရိမ်မိပါတယ်တိုင်းသားညီကိုမောင်နှမအားလုံးမြမပြကြီးငင်းငယ်ပါစေလို့ဆုတောင်းကြပါစို့လို့ဆန္ဒပြုရင်
းဟုတ်ကဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကိုအောင်ပြောသလိုပဲဒီဖိနေခွဲထွက်ရေးဆိုတဲ့အသံတွေအတော်များနေပါတယ်ဆိုလို့ဒါကိုတော်ရရှင်နေလဲရှင်းရှင်းလင်းလင်းသိရအောင်လို့ကျမတို့ညီလာခံတစ်ချက်နေပြီတော့မှာသွားပြီးတော့သတင်းယူထားတယ်ကျမတို့ရဲ့သတင်းတောက်ကိုသားညွန့်ကိုဒါနဲ့ပတ်သက်ပြီးတော့ဗားရီများပြောနေကြလဲမေးကြည့်ရအောင်ပါနော်ကိုသားခုနကတော့ဒီတော်ရရှင်စာကိုကိုသားနဲ့ဖတ်ထားသလိုပေါ့နော်ဒီတော်ရရှင်ရဲ့စာကိုကြည့်ရတာလဲစိုးရိမ်နေတဲ့ပုံမှာပဲဒီလိုမျိုးရေးထားတယ်ဆိုတော့လေဖိနေခွဲထွက်ရေးနဲ့ပတ်သက်ပြီးတော့ဆိုတော့ဒီပင်လုံးညီလာခံမှာသူတို့ဆွေးနွေးကြတဲ့အချိန်မှာအဓိကအဲ့လိုအတန်များထွက်နေလို့ဒီလိုမျိုးစိုးရင်စရာဖြစ်လာတာလားရှင
်အဲ့ဒါကတော့နားလည်မှုလွဲတာပါလွဲရဆိုတော့ရေတုံးကစစ်စုအစစ်တချောလုံးဝါလက်ချန်ကြီးကိုလုတ်ခဲ့တဲ့ခါကျတော့ဆော်ရဆိုရှင်ခွဲထွက်ရည်ဖြစ်တယ်ဆိုပြီးတော့အာတာမန်ပြူရင်းမကောက်ဘူးတချို့နိုင်ငံကြီးရှုပ်ရှားလူကြီးကစားအလိုအတိတ်ပဲလွဲကောက်နေတာတော်များရှိပါတယ်ဒါကြောင့်မို့လို့လည်းခုဒီပင်လုံးအစည်းအဝေးမှာကျွန်တော်တွေ့ရတော့ဒီ ဆူရကုတ်လေပြီးရောနောက်တန်းသားတချို့ခေါင်းဆောင်တွေရောအတန်တန်ပြောပါတယ်ဆက်ရဆူရခေါ်ထွက်ရင်မဟုတ်ပါဘူးဆိုတော့အတန်တန်ပြောပါတယ်တကယ်တမ်းသူတန်းသားတွေဒီမိသားစုမှာတင်ခဲ့တဲ့ဆော်ရန်တွေမှာသူပြောတဲ့ server ကတော့ကိုပိုင်းပြတန်းခွင့်ဖြစ်ပါတယ်ဒါပေမဲ့ကျွန်တော်မြန်မာနိုင်ငံမှာ server solution ဒါခွဲထွက်ရေးဖြစ်တယ်ဆိုပြီးတော့ဒီနားလည်မှုလွဲကောက်နေတာတောက်လျှောက်ပါပဲအခုလည်းဖြစ်နေတာပဲမိသားစုမှာတော့ခုနကကျွန်တော်ပြောလို့ပါတိုင်းနာကောင်းဆောင်တွေတော်များတောင်းရှင်းနေကြပါတယ်ဟု
တ်ကဲ့
ခွဲထွက်တာမဟုတ်ပါဘူးပေါင်းစည်းတာပါဆိုတော့တွေ့ချောင်ရှင်းပါပဲတကယ်တော့ server ဆိုတဲ့မြစ်သားရကဒီဖီမကြီးမှာရှိတဲ့ဘဟုအစိုးရနဲ့တိုင်းပြည်သားကြီးတွေနောက်တစ်ခုကပြည်နယ်မှာရှိတဲ့အစိုးရတွေကြားမှာအနာခွဲဝီကြီးပေါ့နော်အနာခွဲဝီကြီးဆိုတာရင်းတော့ကျွန်တော်နိုင်ငံမှာကဘူးဆူရအကုန်ချုပ်ကင်ထားတာဒါပေမဲ့နောက်ပိုင်းမှာပြည်နယ်ဆူရတွေနောက်တက်ကဆန်ရတိုင်းတိုင်းနဲ့ပြည်နယ်လိုက်လူမျိုးတွေရဲ့လုပ်ပိုင်ခွင့်တွေပို့ပြီးတော့ရှိလာဖို့အတွက်တူဒီအနာခွဲဝီကြီးကိစ္စပါအနာခွဲဝီကိစ္စကိုအဓိကထားပြီးတော့ပြောကြတာပါ
ဟုတ်ကဲ့ဟိုကျွန်တော်တို့ American ပြည်အောင်စုဒီ VOA ရုံးဆိုင်တဲ့ American ပြည်အောင်စုဆိုရင်လေဒီပြည်အောင်စုစနစ်ပေါ့ Federal စနစ်နဲ့ပဲအုပ်ချုပ်နေတာပဲเนาะဟိုဒီပြည်နယ်တွေကလည်းပြည်နယ်အစိုးရရေနောက်တော့ပြည်အောင်စုအစိုးရနဲ့ပြန်ပြီးတော့ဆက်သွယ်ပြီးတော့အုပ်ချုပ်နေတာပဲ
ဟုတ်ပါတယ်ခုနပြောလို့ပါဟိုတကယ်တော့ Federal စနစ်ကအမျိုးမျိုးရှိတယ်လေအိန္ဒိယမှာလည်း Federal American နဲ့ Federal Russia နဲ့ Federal Federal စနစ်ကနိုင်ငံတော်များမှာကျင့်သုံးနေ Federal စနစ်ကအမျိုးမျိုးရှိနေအခုဒီစနစ်ဘက်မှာလည်းဒါကိုပဲစနစ်ကြတာပါblue federal မျိုးကျင့်သုံးမလဲ blue federal မျိုးသွားမလဲဘယ်လောက်ထိအာဏာခွဲဝေးရေးစနစ်လောက်ကြောင်းလဲဒါကိုဆွေးနွေးကြတာပါခွဲထွက်ရေးကိစ္စကိုပြောနေကြတာမဟုတ်ပါဘူ
းဟုတ်ကဲ့ကိုသားညုံခုလိုဖြေပြတာကျေးဇူးတင်ပါတယ်ကိုသားညုံခုလိုရှင်းပြသွားတော့လဲစာရန်နေအတီတီကပြည်내ခွဲထွက်ရေးနဲ့ပတ်သက်ပြီးတော့ပြောခဲ့တာဟုတ်မဟုတ်ဆိုတာတော့ရရှင်နေလဲရှင်းရှင်းလင်းလင်းသိသွားရပါတယ်ရှင်ကျေးဇူးတင်ပါတယ်အားလုံးလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ရှင်းလင်းသွားကြပြီထင်ပါတယ်နော်တော့ရရှင်နေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်မြမတေးချစ်ပရိသတ်တွေလဲမြန်မာတချင်းလေးတပုတ်နဲ့ထွက်ပြေးပေးဦးမှာဖြစ်ပါတယ်ရှင်ကျွန်တော်တို့ view ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါတယ်ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ဆက်ပြီးတော့တော်ရချင်းတွေကိုမြန်မာတေးသချင်းလေးတစ်ပုဒ်နဲ့ဖျော်ဖြေပေးကြပါရစေ။ခိုင်ထူးတည်ဆိုထားတဲ့နောက်ဆုံးအိမ်မယ်ဆိုတဲ့သချင်းလေးကိုတော်ရချင်းတွေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်နော်
။စိတ်ညာတေးရွတ်တူကြီးနေစေ။နာမြေကြီးစူရီတို့ပေါ်ချူရီနိုင်လို့ဒီကြောက်ခဲ့တူပြူနေစေငါအတွက်အပြေရှာနေတို့ချူမီမီနိုင်လို့လေဒီမှာမပြောရဲညာမောလို့နေစေရောက်တဲ့ငါငိုနေတော့ကြည်လည်းမကြည်တတ်သော
ခံထူးတည်ဆိုထားတဲ့နောက်ဆုံးအိမ်မဲဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြမပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်နော်သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
်
ဒါကတော့မတ်အီတန်နာကျော်စီစဉ်တက်ဆက်တဲ့မြမပီကပီးစာစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျ
ခိုင်ပြည်နယ်ရင်းနဲ့ပတ်သက်ပြီးမြမဆူရောက်ကိုကြံပေးမယ်ကုလသမဂ္ဂဒွေးမှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ပြည်နယ်ကော်မရှင်ရဲ့လုပ်ငန်းတွေစတင်ပါတော့မယ်နှစ်နဲ့ချီပြီးမပြည့်မလည်ဖြစ်နေတဲ့ရခိုင်ပြည်နယ်အရေးဖြေရှင်းဖို့ကော်မရှင်ကနေအကြံကောင်းညံကောင်းတွေရလာမယ်လို့မျှော်လင့်ထားကြပါသလားနိုင်ငံတကာကပုဂ္ဂိုလ်တွေပြည်တွင်းကပုဂ္ဂိုလ်တွေနဲ့ပူးပေါင်းဖွဲ့စည်းထားတဲ့ရခိုင်ကော်မရှင်ပေါ် VOA သတင်းရှင်တွေရဲ့သဘောထားတွေနဲ့မျှော်လင့်ချက်တွေကိုအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လည်လံအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပေါင်းအောင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါဆွေးနွေးခြင်းရဲ့အကြောင်းအရာကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1239231999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပေါင်းအောင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုထိတ်ခေါ်ပါတယ်ခင်ဗျာ
အင်္ဂါညတိုက်ရိုက်လိုင်းမှာပါဝင်ရောက်ဆွေးနွေးလို့သူတွေ VOE ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါတယ်ခင်ဗျာအခုတော့ဒရင်သာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းဒရင်သုံးသက်ချက်ကဏ္ဍကိုတင်ဆက်ပေးပါတော့မယ်27ရာစုပင်လုံးပြည်တော်စုညီညာရေးညီလာခံဘာတွေထူးခြားသလဲဆိုတဲ့ခေါင်းစဉ်နဲ့တင်ပြဆွေးနွေးထားပါတယ်မိုက်အင်ဂျင်နီယာကကုညီတင်ဆက်ထားတာပါခင်ဗျာ
ခုဆိုရင်27ရာစုပင်လုံးလို့နာမည်ပေးထားတဲ့ပြည်တော်စုညီညာရေးညီလာခံကြီးအောင်မြင်မြင်ကျင်းပပြီးစီးခဲ့ပါပြီမြန်မာနိုင်ငံပြည်တွင်းလောက်မကပဲနိုင်ငံတကာအသံဝိုင်းကပါအာရုံစိုက်ခဲ့တဲ့အဲ့ဒီညီညာရေးညီလာခံကြီးဟာတကယ်ပဲအောင်မြင်မှုရတဲ့ညီလာခံတစ်ခုဖြစ်ပါရဲ့လားညီလာခံမှာဘလို့ထူးခြားချက်တွေရှိခဲ့သလဲညီလာခံရဲ့ရှေ့အနာကဘာတွေဆက်ဖြစ်လာနိုင်ဦးမလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်ပြည်ရင်းညီညာရေးကြိုးပမ်းမှုနဲ့ပတ်သက်လို့လက်ရှိကျင်းပပြီးသွားတဲ့27ရာစုပင်လုံးညီညာရေးညီလာခံဟာပထမဦးဆုံးသောညီလာခံတော့မဟုတ်ပါဘူးပြည့်ခဲ့တဲ့၅နှစ်တာကာလအာဏာရခဲ့တဲ့သမရဦးသိန်းစိန်သူ့တပ်တန်းမကုန်းခင်2016နှစ်စန်းပိုင်းတုန်းကငင်းငယ်ညီလာခံတစ်ခုလုပ်ခဲ့ပူပါသေးတယ်။အခု27ရာစုပင်လုံငင်းငယ်ညီလာခံကတော့ဒေါ်ဆန်းစုကြည်ဦးဆောင်နဲ့ NLD အစိုးရအာဏာရပြီး၅လအတွင်းကျင်းပတဲ့ညီလာခံတစ်ခုဖြစ်ပါတယ်။ဒီညီလာခံကို27ရာစုပင်လုံပထမငင်းငယ်ညီလာခံလို့ခေါ်ဝေါ်ကြပြီးနောက်6လအတွင်းဒုတိယအကြိမ်နောက်ပိုင်းတတိယစတုတ္ထစသဖြင့်ဇက်တိုက်ကျင်းပသွားဖို့ရည်ရွယ်ထားကြောင်းလည်းသိရပါဗျ။လက်ရှိအချိန်အစိုးရတက်မတော်နဲ့တိုက်ပွဲတွေဖြစ်ပွားနေအပြစ်ရဲ့သဘောတူညီချက်လဲတစုံတရာလက်မှတ်ရေးထိုးထားခြင်းမရှိတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ KIO ဒုဥက္ကဋ္ဌအင်ဘန်လတပုံတက်ဖွဲ့တစ်ဖွဲ့ရဲ့ဗိုလ်ချုပ်ကြီးတယောက်အနေနဲ့နိုင်ငံတော်သမရနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တက်မတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်အစိုးရတက်မတော်လွှတ်တော်တိုင်းသားကောင်းဆောင်အသီးသီးရှေ့မှောက်မှာစကားပြောဆိုခွင့်ရခဲ့ယူမကဒီလိုပြောဆိုနေတာကိုတိုင်းဒီလုံးတကဘာလုံးကကြည့်ရှုနိုင်အောင်ခွင့်ပြုပေးထားတာကိုကြည့်ရင်ဒီညီလာခံကြီးဘလောက်ထူးခြားမှုရှိတယ်ဆိုတာသတိပြုမိနိုင်ပါတယ်ဒါဟာမြန်မာနိုင်ငံမှာလွတ်လပ်ရေးရပြီးစဉ်ကတည်းကဘယ်တော့မှမြင်တွေ့ခွင့်မရတဲ့ညင်ကွင်းမျိုးဖြစ်ပါတယ
်အလားတူပါပဲညီလာခံဖွင့်ပွဲနေ့ညနေပိုင်းအစီအစဉ်မှာပွဲအစီအစဉ်နဲ့အငိမ့်စားဒုဗိုလ်ချုပ်ကြီးခင်စောဦးချင်းမျိုးသားတက်ဦးကဒေါက်တာဆလိုင်းလျံမိုးစာကောင်းနဲ့ ABSDF ကရဲဘော်မျိုးဝင်းတို့ကညီလာခံတက်သူတွေနဲ့လေးလာသူတွေလိုက်နာရမယ့်စီကံအကြောင်းပြောဆိုခဲ့ပါတယ်။ညီလာခံတက်တဲ့ကိုယ်စားလှယ်တွေလိုက်နာရမယ့်အချက်16ချက်ထဲကအချက်နံပါတ်6နဲ့ခုနှစ်မှာကိုယ်စားလှယ်တွေတင်ပြချက်ကိုအသံဖမ်းတာဗီဒီယိုရိုက်တာမလုပ်ရဘူးလို့တားမြစ်ထားပါတယ်။ဒါရီမကညီလာခံအတွင်းကျညာချက်တွေစာရွက်စာတမ်းတွေဖျက်ဝေလို့ရဆိုရင်လဲကျင်းပရေးအဖွဲ့ကိုအသိပေးရမှာဖြစ်ပြီးခွင့်ပြုမှဝင်ငှတာလုပ်ရမယ်လို့ကြေညာပါတယ်။လေလာသူတွေဆိုရင်လဲကိုယ်စားလှယ်တွေရဲ့တင်ပြချက်တွေကိုအသံဖမ်းတာဗီဒီယိုရိုက်တာမလုပ်ရုံနဲ့မကနောက်အဲ့ဒီပြောဆိုတင်ပြချက်တွေကိုပြန်ပြောဆိုတာပြန်ရေးသားတာလုပ်ရင်လဲတင်ပြခဲ့သူရဲ့နာမည်နဲ့အဖွဲ့စည်းကိုဖော်ပြခြင်းမပြုရဆိုပြီးကန့်သတ်ထားခဲ့တာဖြစ်ပါတယ်။အဓိပ္ပာယ်ကတော့ညီလာခံကိုခန့်မှန်းထဲမှာပဲအကန့်အသတ်နဲ့ကျင်းပဖို့ရည်ရွယ်ထားတာမျိုးပါ။ဒါပေမဲ့ပွဲစီစဉ်သူတွေအနေနဲ့ဘယ်လိုပဲကန့်သတ်ထားခဲ့သည်ဖြစ်စေနောက်ရကျင်းပတဲ့ညီလာခံအစည်းအဝေးတင်ပြချက်တွေကိုအစိုးရပိုင်းနဲ့ပုဂ္ဂလိက channel တွေကနေဓာတ်ရိုက်ထုတ်လွှင့်ပြသလိုက်တဲ့အခါထုတ်ပြန်ထားတဲ့စည်းကမ်းချက်တွေအဟောတိကံလိုဖြစ်သွားစေပါတယ်။ညီလာခံကျင်းပပုံကိုယ်စားလှယ်တွေတင်ပြပုံနဲ့ပတ်သက်ပြီးနိုင်ငံပိုင်ရုပ်သံ channel တွေကနေဓာတ်ရိုက်ထုတ်လွှင့်ပြသဖို့ဒေါ်ဆန်းစုကြည်ကညွှန်ကြားခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်လာသလိုအဲ့ဒီထုတ်လွှင့်ပြသလိုက်တဲ့အတွက်လဲပွင့်လင်းမြင်သာမှုနဲ့ပတ်သက်ရင်အခုညီလာခံဟာမြမသမိုင်းမှာတချိန်တစ်ခါမှမပေါ်ပေါက်ခဲ့ဘူးတဲ့အခြေအနေဖြစ်ပေါ်ခဲ့သည့်အထိထူးခြားမှုရှိသွားခဲ့တာဖြစ်ပါတယ်။ဒီထုံနှဲမှုကြောင့်ပဲပြည်တွင်းကတိုင်းသားပြည်သူအလုံးဟာအစိုးရတပ်မတော်လွှတ်တော်လက်နက်ကိုင်တိုင်းရင်းသားနိုင်ငံရေးပါတီအစုအဖွဲ့အသီးသီးနဲ့ ူပုဂ္ဂိုလ်အသီးသီးရဲ့ထင်မြင်ယူဆချက်တွေလိုလားချက်တွေကိုသိခွင့်ရသွားကြတာဖြစ်ပါတယ်
။ညီလာခံရဲ့နောက်ထူးခြားချက်ကတော့ကိုကန့်တအောင်းပလောင်နဲ့ရခိုင်အေအေတက်ဖွဲ့၃ခုကကိုယ်စလဲတွေတက်ခွင့်မရတာကလွဲရင်မြန်မာနိုင်ငံမှာရှိတဲ့ဗတ်အသီးသီးကအင်အားစုတွေတကယ့်ကိုစုံစုံညီညီတက်တဲ့ညီလာခံဖြစ်ခဲ့တာပါ။ပြီးခဲ့တဲ့နှစ်ဆန်းသမရဦးသိန်းစိန်လက်ထက်ကျင်းပခဲ့တဲ့ညီလာခံတို့ကပြည်သူလူထုကရွေးကောက်တင်မြှောက်လိုက်တဲ့တကယ့်ပြည်သူကိုယ်စားလှယ်စစ်စစ်တွေတက်ခွင့်မရသလို NCA အပြစ်ရဲ့လက်မှတ်ထိုးမထားတဲ့ KIO ဥဆောင်တဲ့ညီညွတ်သောတိုင်းရင်းသားများ Federal Council UNFC အဖွဲ့ဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေလည်းတက်ရောက်တာမဟုတ်ပါဘူးအလားတူတီးကြလို့ဖြစ်နေတဲ့ UWSA ဝါနဲ့မိုင်းလာအဖွဲ့ကိုယ်စားလှယ်တွေလည်းမတက်ရောက်ကြပါဘူးဒီ21ရာစုပင်လုံညီလာခံကတော့အလုံးစုံစုံညီညီတက်တဲ့ပွဲအလုံးကိုယ်သဘောထားဆန္ဒတွေကိုပွန့်ပွင့်လင်းလင်းထုတ်ဖော်နိုင်တဲ့ပွဲအဖြစ်မှတ်တမ်းတင်နိုင်ခဲ့ပါတယ်။ဒါပေမဲ့လည်းညီလာခံဒုတိယနေ့မှာတော့ UWSA ဝအဖွဲ့ကိုယ်စားလှယ်တွေပြန်ထွက်ခွာသွားတဲ့ဖြစ်စဉ်တော့ကြုံခဲ့ရပါတယ်။တကယ်တော့ဒီအဖြစ်ပြက်ဟာအစိုးရကတော့၎င်းတပ်မတော်ဘက်ကတော့၎င်းတမင်ခွဲခြားဆက်ဆံတဲ့အနေအထားမျိုးမဟုတ်ပဲကိုယ်စားလှယ်အဖွဲ့နဲ့ပွဲစီစဉ်ရမှာပါဝင်တဲ့လက်နက်ကိုင်တိုင်းသားကိုယ်စားလှယ်တွေအကြားချိတ်ဆက်မှုလွဲချော်ခဲ့တဲ့ဖြစ်စဉ်လောက်ပဲဖြစ်ပါတယ်။ဒါပေမဲ့ UWSA အဖွဲ့ကိုယ်တိုင်ကတကယ့်ခေါင်းဆောင်တွေတတ်တာမဟုတ်ပဲမြို့ပေါ်ဆက်ဆံရေးယုံတာဝန်ရှိသူတွေလောက်ပဲဆီလွတ်တာဖြစ်စဉ်စဖြစ်ဖြစ်ချင်းအဲ့ဒီကိုယ်စားလှယ်တွေကသူတို့ဗဟိုဌာနချုပ်ကိုတရင်ပို့ခဲ့တာဒီအပေါ်မှာအဝေးကဗဟိုခေါင်းဆောင်တွေကလည်းနားလည်မှုလွဲပြီးပြန်ခေါ်တာစတဲ့အကြောင်းကြောင့်ဝါကိုစလေဖွဲ့ပြန်သွားတဲ့အနေအထားဖြစ်ပေါ်စေခဲ့တာပါအကောင့်ဘက်ကတွေးကြည့်ရင်တော့ဒီဖြစ်စဉ်ကြောင့်နောင်ဆက်ပြီးအကောင့်ထဲပေါ်မဲ့ငင်းငယ်ရေးဖြစ်စဉ်မှာဝါတက်ဖွဲ့နဲ့ပတ်သက်ပြီးသတိထားကင်တွေဆောင်ရွက်ရမယ်အများကြီးစူးစမ်းအထောက်ဖို့လိုမယ်ဆိုတာကိုတော့သင်ခန်းစာယူနိုင်ကြပါလိမ့်မယ
်ညီလာကနောက်ဆုံးနေ့မှာဒေါက်ဆန်းစုကြည်ကအခုလိုပြောခဲ့ပါတယ်ဒီညီလာခံမှာပုံမွေလေးလေးဝေဖန်တာတို့တိုက်ခိုက်တာတို့လည်းပါသွားပါတယ်။ကျမကလည်းဒီလိုဖြစ်တာဟာဘာမှကြောက်စရာမရှိဘူးလို့ဒီလိုပဲယုံကြည်ပါတယ်။ပြဿနာကိုစိုးရိမ်စရာမရှိပါဘူး။ပြဿနာမရှိချင်ရောင်ဆောင်နေရတာဟာဒါကသာစိုးရိမ်စရာဖြစ်ပါတယ်။ပြဿနာမရှိချင်ရောင်ဆောင်နေရင်ပြဿနာတွေကိုဖြေရှင်းနိုင်မှာမဟုတ်ပါဘူးလို့ဆိုခဲ့သလိုအခုဆိုရင်အစုဖွဲ့အသီးသီးပုံကူများပြောသွားတဲ့နေရာမှာဘသူတွေဟာအတိတ်ကိုပို့ပြီးလက်ကြည့်တဲ့နေရာမှာအားသံတယ်လဲ။ဘသူတွေဟာအနာဂတ်ကိုမျက်နှာမူတဲ့နေရာမှာအားသံတယ်လဲဆိုတာလဲပေါ်လာပါလိမ့်မယ်ဆိုပြီးလဲပြောသွားခဲ့ပါတယ်သူပြောသလိုပါပဲဒီ21ရာစုပင်လုံးငင်းငယ်ညီလာခံဟာတိုင်းပြည်ကအင်အားစုအသီးသီးရဲ့လိုလားချက်တွေမျှော်လင့်ချက်တွေကိုပွင့်ပွင့်လင်းလင်းထုတ်ဖော်နိုင်တဲ့အဲ့ဒီထုတ်ဖော်ချက်တွေကိုတိုင်းရင်းသားပြည်သူတွေအားလုံးသိခွင့်ရခဲ့တဲ့ပြဿနာတွေဖြေရှင်းဖို့လမ်းစားတွေ့နိုင်တဲ့သမိုင်းမှာအလွန်ထူးခြားတဲ့ညီလာခံတစ်ခုဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်ဒါကတော့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်ခဏကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့ကဘာတလွားထူးခြားဆန်းပြားသတင်းများအစီအစဉ်ကိုနားဆင်ရပါမယ်။မက်ခင်ဖြူထွေးနဲ့ကိုငင်းချမ်းတို့ကတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
။ပြည်နိုင်ငံမှာနှစ်စဉ်ကျင်းပမည်ဖြစ်တဲ့ခရမ်းညီလီပွဲတော်ပြီးခဲ့တဲ့ပုဂ္ဂိုလ်တွေကကျင်းပပါတယ်။ဒီပွဲတော်မှာလူတွေတယောက်ကိုတယောက်ခရမ်းညီသူတွေနဲ့ပြစ်ပေါက်ဆင်နွှဲကြတာပါ။စပိန်နိုင်ငံရှိပိုင်းမှာကျင်းပတဲ့ဒီပွဲမှာကုန်တင်ကား6စီးအပြည့်ခရမ်းညီသူတန်ချိန်160ကိုသုံးပြီးတော့ကျင်းပခဲ့ကြတာပါ။နိုင်ငံသားသားခီးသွားအမြောက်များဝင်ရောက်ဆင်နွှဲကြသလိုလမ်းတွေပေါ်မှာလည်းခရမ်းညီသူအနှစ်အဖက်တွေပြည့်ရှံသွားခဲ့ပါတယ်။တချို့တွေကမျက်လုံးတွေကိုကာကွယ်ဖို့ရေကူးမြစ်မှန်တွေကိုတက်ဆင်ကြပါတယ်။ဒီပွဲမှာပါဝင်ဖို့တယောက်ကို $70ကျတင်တယ်လို့ဒီနှစ်မှာတော့လူ1000ကျော်ပါဝင်ခဲ့ကြပါတယ်။ခရမ်းကျင်းသီးထုတ်လုပ်တဲ့ဒေတာဖြစ်တဲ့စပိန်နိုင်ငံအရှိပိုင်းကဒီပွဲတော်ကို1945ခုနှစ်လောက်ကတည်းကကျင်းပလာတာဟာဆိုရင်နှစ်ပေါင်း90ကျော်ရှိနေပါပြီရှင
်။နော်ဝေးနိုင်ငံအလယ်ပိုင်းမှာတော့ရိန်းဒီးယားသမင်အကောင့်300လောက်ဟာမိုးကြိုးပစ်ခံရပြီးတိတ်ဆုံးခဲ့ပါတယ်။သဘာဝသားရဲတိရစ္ဆာန်တာဝန်ရှိသူတွေကတော့သဘာဝဘေးအန္တရာယ်ထူးခြားဖြစ်စဉ်တစ်ခုဖြစ်တယ်လို့ပြောပါတယ်။တယ်လီမက်ခရိုင်ထဲမှာရှိတဲ့တောင်တန်းတွေပေါ်မှာရိန်းဒီးယားသမင်တွေတည်ဆုံနေကြတာကိုတွေ့ခဲ့ကြတာပါ။အကောင်ပေါက်လေး80အပါအဝင်စုစုပေါင်း323កောင်တည်ဆုံခဲ့တယ်လို့ နော်ဝေးသဘာဝပတ်ဝန်းကျင်အေဂျင်စီကသတင်းထုတ်ပြန်ပါတယ်။ရာသီဥတုမကောင်းတဲ့အချိန်မှာရိန်းဒီးယားတမင်တွေဟာပူပူကက်ကက်နေလေရှိတာကြောင့်အခုလိုအဆုလိုက်ကြီးတိတ်ဆုံးသွားရတာဖြစ်နိုင်တယ်လို့လည်းသဘာဝပတ်ဝန်းကျင်အေဂျင်စီပြောခွင့်ရကပြောပါတယ်။ဒီတောင်တန်းဒေသတစ်လျှောက်ဟာရိန်းဒီးယားတမင်တွေရှေ့ပြောင်းသွားလာရမှာသုံးတဲ့လမ်းကြောင်းလည်းဖြစ်ပါတယ်ခင်ဗျာ။
ဒီနေ့ငယ်ရဲ့မြို့တော်လန်ဒန်မြို့နယ်မှာရှိတဲ့အရက်ဘားဆိုင်တစ်ခုမှာတော့ဘီယာကိုနောက်ဆုံးပေါ်နီးပညာ Virtual Reality ပုံရိပ်စစ်နီးပညာနဲ့ပေါင်းစပ်ပြီးတော့အထွေအကြုံသိအဖြစ်ဆန်းသပ်နေကြပါတယ်။ Innis & Gann ကုမ္ပဏီကထုတ်လုပ်တဲ့ဘီယာရဲ့အရာဒါနဲ့တောက်သုံးသူတွေရဲ့အထွေအကြုံကိုဆန်းသပ်စေဖို့အခုလိုဆန်းသပ်လှုပ်ဆောင်ကြည့်နေတာပါ။သူတို့ထုတ်တဲ့ဘီယာနှမျိုးကိုတောက်သုံးတဲ့အခါမှာ Virtual Reality ပုံရိပ်စစ်မြင့်မှန်ကိုဝင့်စင်ပြီးတော့တောက်ရတာပါ။ဥပမာဒီ Original တစိပ်ဘီယာကိုတောက်တဲ့အခါမှာနေဝင်တဲ့အချိန်ပတ်ဝန်းကျင်ကိုမြင်ရတဲ့အတွက်ဘီယာကိုပို့ပြီးတော့ခြုံတဲ့အရာသာထွက်စီမှာဖြစ်ပါတယ်။လာကာဘီယာကိုတောက်တဲ့အခါမှာတော့ရေငက်ပြေစီဖို့နဲ့အမောပန်းပြေစီတဲ့အရာသာပို့ပြီးတော့ထွက်စီဖို့ရေကန်ပတ်ဝန်းကျင်မျိုးကိုမြင်ရစီမှာပါ။တချို့တွေအတွက်မျက်မှန်ကြီးတက်ထားတဲ့အချိန်မှာဘီယာတောက်ရတာအခက်အခဲရှိစီမှာပါ။ပြီးခဲ့တဲ့ August လတုန်းကအင်္ဂလန်နဲ့ Scotland မှာရှိတဲ့အရက်ဘားမျိုးစုံမှာအခုလိုအထွေအကြုံကိုစမ်းသပ်ကြည့်ခဲ့ကြတာပါရှင်။
ရဲ့မှတ်ပုံတွေမှာဝင်းနေကို1880ခုနှစ်ဒီဇင်ဘာလ31ရက်လို့ဖော်ပြထားတော့အသက်က146နှစ်ရှိပြီလို့တွက်ဆနိုင်ပါတယ်ဒီမှတ်ပုံတွေကအမှန်ဆိုရင်အင်ဒိုနီးရှားနိုင်ငံကအဖိုးဟိုမီစီဒိုမန်ဂျိုဟာကမ္ဘာပေါ်မှာအသက်အကြီးဆုံးပုဂ္ဂိုလ်အဖြစ်သတ်မှတ်ခံရမှာဖြစ်ပါတယ်အီတလီကကမ္ဘာအသက်အကြီးဆုံးပုဂ္ဂိုလ်လို့အသက်မှတ်ခံထားရတဲ့အသက်116နှစ်အရွယ်အမျိုးသမီးကြီးထက်အသက်30လောက်ပိုပြီးကြီးသူဖြစ်ပါတယ်စီဒိုမန်ဂျိုဟာအမျိုးသမီး၄ယောက်နဲ့အိမ်အောင်ကြခဲ့ပူပြီးသားသမီး၃ယောက်ထွန်းကားခဲ့ပါတယ်။မိသားစုထဲမှာလည်းသူတစ်ယောက်ပဲအသက်ရှိကျန်ရေးခဲ့တာဖြစ်ပါတယ်။မှတ်ပုံနေတဲ့ကသူ့မွေးနေ့မှန်မမှန်ဆိုတာကိုတော့အင်ဒိုနီးရှားအာဏာပိုင်တွေကအတည်ပြုချက်မပေးနိုင်သေးပါဘူး။အသက်ရှိခြင်းရေးစိတ်ကိုအေးအေးထားဘာပဲလုပ်လို့အေးအေးဆေးဆေးလုပ်ပါလို့သူကပြောပါတယ်ခင်ဗျာ
။အခုတော့ကဘာတလွားထူးခြားဆံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာပါအခုတော့ကြန့်ရှိတဲ့အချိန်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုဒေါခင်မြတ်တက်ကကြေညာပေးပါလိမ့်မယ်ခင
်ဗျာရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဥက္ကဋ္ဌဖြစ်တဲ့ဆောင်ရွက်မဲ့ငင်းချမ်းရေးနိုဘယ်ဆုရှင်ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းမစ္စတာကိုဖီအန်နန်ဟာဒီကနေ့တနင်္လာနေ့မနက်7နာရီမှာရန်ကုန်မှာဒေါန်ဆန်းစုကြည်နဲ့တွေ့ဆုံဖို့ရှိပါတယ်ဒေါန်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးပြီးနောက်မှာပူးတွဲသတင်းစာရှင်းလင်းပွဲပြုလုပ်မှာဖြစ်တယ်လို့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့လုပ်ငန်းတွင်နဲ့ပတ်သက်လို့လည်းကြေညာမှာဖြစ်ပါတယ်။အင်ကာနဲ့ဗုဒ္ဓဖူးနေတွင်မှာတော့ရခိုင်ပြည်နယ်ကိုတွားရောက်ဖို့ရှိပါတယ်။အိန္ဒိယမြန်မာနှစ်နိုင်ငံအစိုးရအရာရှိတွေဟာနှစ်နိုင်ငံကြားနယ်စပ်ပြဿနာရပ်တွေကိုဖြေရှင်းဖို့အတွက်တနင်္လာနေ့စက်တင်ဘာ5ရက်ကနေ9ရက်နေ့အထိဒါဟာဒါမှာတွေ့ဆုံဆွေးနွေးကြဖို့ရှိတယ်လို့မဏိပူရာတောင်တန်းဒေသသတင်းနဲ့ပြန်ကြားရေးဗဟိုဌာနအကြီးအကဲကပြောကြားလိုက်ပါတယ်။ဟောင်ကောင်မှာ2014ခုနှစ်ဒီမိုကရေစီရဲ့လူမှုဆန္ဒပြမှုတွေပေါ်ပေါက်ခဲ့ခြင်းကစပြီးပထမဆုံးချိန်ဖြစ်တဲ့ကျင်းပတဲ့ရွေးကောက်ပွဲကိုတနင်္လာနေ့မှာပြုလုပ်ပါတယ်။ဟိုကဥပဒေပြုကောင်စီအမတ်နေရာ90အတွက်မဲပေးကြမှာဖြစ်ပါတယ်။တူရကီမှာဇူလိုင်လတုန်းကဖြစ်ပွားခဲ့တဲ့မအောင်မြင်တဲ့အာဏာသိမ်းမှုမှာပါဝင်နေသူတွေကိုဥပဒေအရအရေးယူဆောင်ရွက်နိုင်အောင်အမေရိကန်ကအကူအညီပေးမယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကတူရကီသမ္မတရစ်ဆက်တယက်အာဒိုဂန်ကိုတနင်္ဂနွေနေ့မှာထပ်လောင်းပြောကြားခဲ့ပါတယ
်။ထိတန်းရောက်နေတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါခင်မျိုးတက်ကြီးညာသွားခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုမနေ့အတွက်အစီအစဉ်ထုတ်လည်မှုကမက်ခွာညူဖြစ်ပြီးတော့အတမန်ဆိုင်ရာအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်အခုတနားရီစာအစီအစဉ်ကိုဝင်းနေရှိရနိုင်ရည်ရည်9နာရီအထိပြန်လည်ပြီးတော့ထုတ်လွှင့်သွားမှာဖြစ်ပါတယ် VOE ကိုနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်နိုင်ငံတကာကတောတာရှိများနဲ့တကွာမြန်မာပြည်သူပြည်သားအားလုံးတားရပျော်ရွှင်ချမ်းမြေ့ကြပါစေကျွန်တော်ဆက်မိုးလေးပါခင်ဗျာ
This program has come to you from the Voice of America, Washington.